Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညနေပဲ VOA တန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ။ကုလသမဂ္ဂအပါအဝင်မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်ယုံတွေကရွေးကောက်ပွဲနဲ့ပတ်သက်တဲ့ပူးရဲကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်တာ။နောက်ဒီပြီးခဲ့တဲ့အပတ်ကရုရှားခီးသည်တွေလေရင်ပြတ်ကျပြီးတဲ့နောက်အီဂျစ်ကနေထွက်ခွာမဲ့လေခီးသည်တွေရဲ့ကိုနဲ့မကွာယူဆောင်လို့ရတဲ့လက်ဆွဲအိတ်တွေကိုပါနောက်ထပ်တည်ဆောင်ပေးမပြုတော့တာ။ဒီအကြောင်းထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညို
့။ကောင်းပါပြီရှင်။ဒီကနေ့ညနေပိုင်းထုတ်လွှင့်ပေးမှာကတော့နှစ်ရက်တာလိုတော့တဲ့အထွေထွေရွေးကောက်ပွဲသတင်းလာတွေကိုစက်တိုက်နှာစင်ကြရမှာဖြစ်ပါတယ်။ဒီထဲမှာမဲယုံထဲမှာလိုက်နာရမယ့်အစည်းအကမ်းတွေနဲ့ပတ်သက်လို့ NLD ပါတီကသူ့ရဲ့ပါတီကိုဘယ်လိုညွှန်ကြားထားပါလဲ
1990ခုနှစ်အတွေ့အကြုံရဆိုရင်ဟိုကပေါ့ရွေးကောက်ပွဲမဝင်ခင်မှာကန့်သက်ခါတာတမျိုးရွေးကောက်ပွဲပြီးလို့ရှိရင်ရရှာခါတာတမျို
း NLD ပြောခွင့်ရဦးဝင်းထိန်ရဲ့ပြောကြားချက်နဲ့အတူရွေးကောက်ပွဲမျက်ဆွယ်စီယုံဖို့ရပ်ပေါင်း60ဆိုတာလွန်လောက်မှုရှိမရှိကိုယ်စားလှယ်လောင်းတွေရဲ့အတန်းဒီကနေ့ပေးနေကြပြီဖြစ်တဲ့ပြည်တွင်းမဲဆန္ဒရှင်တွေရဲ့ကြိုတင်မဲ့ပေးမှုမှာတွေ့ရတဲ့အခက်အခဲတွေကြောင့်စတဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်နှာစင်ကြရမှာဖြစ်ပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
ပြီးခဲ့တဲ့သတင်းဘက်ကအီဂျစ်နိုင်ငံမှာရုရှားခီးသည်တွေလေရင်ပြတ်ကျခဲ့ရတာဟာလေရင်ပေါ်ပုံတယ်လာပြီးတော့ပောက်ခွဲမှုကြောင့်ဖြစ်နိုင်တယ်လို့ကမ္ဘာခေါင်းဆောင်တချို့ကပြောဆိုခဲ့ကြပြီးတဲ့နောက်ဒီကနေ့တောက်ကြနေ့မှာတော့အီဂျစ်နိုင်ငံကယ်ရိုမြို့ကနေထွက်ခွာတဲ့လေရင်တချို့မှာကိုယ်နဲ့အတူတည်ဆောင်လို့ရတဲ့လက်ဆွဲအိတ်တွေကိုတော့နိုင်ငံတကာလေကြောင်းလိုင်းတချို့ကခွင့်မပြုတော့ပါဘူး Cairo ကနေ Amsterdam ကိုထွက်ခွာတဲ့ဒီကနေ့ KLM Dawn Dutch လေကြောင်းလိုင်းပိုင်လေရင်တွေမှာလက်ကင်အိတ်ငယ်တချို့လောက်ကလွဲရင်ဘာမှတည်ဆောင်ခွင့်ပြုမှာမဟုတ်တဲ့အကြောင်း KLM လေကြောင်းလိုင်းကကြေညာချက်ထုတ်ထားပါတယ်အခုလိုကန့်သက်မှုမျိုးဘလောက်ကြာကြာထားမယ်ဆိုတာမပြောရမယ့်အခုလိုလှုပ်ဆောင်ရတာဟာပြည်တွင်းပြည်ပကလာတဲ့သတင်းအချက်အလက်တွေနဲ့ကြိုတင်သတိထားတဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဖော်ပြထားပါတယ် KLM နဲ့ပြင်သစ်လေကြောင်းပိုင် Air France ပိုင် Transavia လေကြောင်းကုမ္ပဏီကလည်း KLM လေကြောင်းလိုင်းရဲ့ညင်ညာချက်ကိုလိုက်ပြီးတော့အားလိုက်ရဲ့ခီးထွက်ကြတဲ့ခီးတွေအနေနဲ့အီဂျစ်ကနေထွက်ခွာတဲ့ခီးစဉ်တွေမှာလက်ကင်အိတ်တစ်ခုပဲတည်ဆောင်ခွင့်ပြုမယ်အကြောင်းညင်ညာထားပါတယ်ခင်ဗျာ
လီဗျားနိုင်ငံထဲကပြိုင်ဘက်ကောင်ဆောင်တွေဟာဒီမိုကရေစီရေးလမ်းကြောင်းမှာတာစီပိတ်ပင်နေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့နဲ့အနာဂတ်ညွန့်ပေါင်းအစိုးရတရားဖွဲ့ဖို့မဲပေးကြဖို့ကိုလည်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဘာနာဒီနိုလီယွန်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂကိုစားတွေ့ဆုံညှိနှိုင်းမှုတွေလုပ်နေချိန်မှာပဲမစ္စတာလီယွန်ဟာအကျိုးအမြတ်များတဲ့အာရဗ်စော်ဘွားများပြည်ထောင်စုအတွက်တန်တမန်ကိုယ်စားလှယ်တွေကိုလုပ်ငန်းခွင်တင်နှံ့ပေးဖို့ညှိနှိုင်းတဲ့အစီရင်ခံစာကိုတပြိုင်တည်းထုတ်ပြန်ထားပါတယ်။သူ့ရဲ့တိုက်တွန်းချက်ကဒီအစီရင်ခံစာရဲ့လောင်းရိပ်မိနေတယ်ဆိုပြီးပြောဆိုမှုတွေရှိနေတာပါ။ဒီပြောဆိုမှုကသူ့ရဲ့အကျိုးစီးပွားအတွက်ဖြစ်တယ်ဆိုတဲ့ဆွဆွချက်ကိုမစ္စတာလီယွန်ကပယ်ချထားပါတယ်။လီယွန်ရဲ့တိုက်တွန်းချက်ကို Tripoli အခြေစိုက်အစိုးရအဖွဲ့ဝင်တွေကတော့သဘောတူညီမှုမရှိသလိုလီယွန်ရဲ့လုပ်ရတဲ့ပတ်သက်လို့ကုလသမဂ္ဂကိုစာရေးသားပေးဖို့ထားတယ်လို့ဆိုပါရယ်။တချိန်ထဲမှာပဲလီဗျာနိုင်ငံထက်ကအုပ်စုတွေကိုသဘောတူညီမှုအတွက်လက်မှတ်ရေးထိုးကြဖို့နဲ့အကောင့်ထဲပို့ဖို့ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကဆက်ပြီးတိုက်တွန်းနေပါရယ်ရှင်။
နောက်လာမှာကျင်းပမဲ့ဟေတီသမ္မတရွေးကောက်ပွဲမှာငပြောသည့်စိုက်ပျိုးရေးလုပ်ငန်းရှင်တဦးနဲ့ဟေတီအစိုးရဆောက်လုပ်ရေးအေဂျင်စီရဲ့အကြီးအကဲဟောင်းတို့ရှင်ပြန်ကြမှာဖြစ်ပါတယ်။အော်တိုဘာလကဒီကြိုတင်မဲရလက်တွေအရအသက်38နှစ်အရွယ်လုပ်ငန်းရှင်ဟိုဗဲနယ်မွိုက်စာ 32.8 ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးအသက်53နှစ်အရွယ်ဆောက်လုပ်ရေးအေဂျင်စီအကြီးအကဲဟောင်းဟူဒီစီလက်စတင်းကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေတယ်လို့ရွေးကောက်ပွဲကောင်စီကမနေ့ကကြေညာသားပါတယ်။ဟေတီသမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း50ကျော်လောက်ဝင်ရောက်ရှင်ပြန်ရွေးခံခဲ့ပြီးဒီရွေးကောက်ပွဲဟာအများအပြားလွတ်လပ်ပြီးပြဿနာကြီးကြီးမားမားမရှိခဲ့ဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောဆိုပါတယ်ဒီရွေးကောက်ပွဲမှာမဲပေးဖို့လူ5000ကျော်စာရင်းပေးတင်ထားပေမဲ့တတန်းခွဲပဲလာရောက်မဲပေးခဲ့တယ်လို့ရွေးကောက်ပွဲဆိုင်ရာအရာရှိတွေကပြောဆိုထားပါတယ်ခင်ဗျာ
ဆီးရီးယားလီယွန်းနိုင်ငံထဲမှာ42ရက်ကြာအီဘိုလာရောဂါရှင်အသစ်မတွေ့တော့တဲ့အတွက်ဆီးရီးယားလီယွန်းကိုအီဘိုလာရောဂါကင်းစင်တဲ့နိုင်ငံအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကစနေနေ့မှကြေညာဖို့ရှိပါတယ်။နိုင်ငံတစ်ဝန်းလုံးမှာပျော်ပွဲရှင်ပွဲတွေကျင်းပဖို့စီစဉ်ထားတယ်လို့အစိုးရအရာရှိတစ်ယောက်ကပြောပါတယ်။အီဘိုလာရောဂါကြောင့်လူပေါင်း4000ထက်မနည်းသေဆုံးခဲ့တာပါ။ကျန်းမာရေးဝန်ထမ်းတွေနဲ့ရောဂါကြောင့်သေဆုံးသွားသူတွေကိုဂုဏ်ပြုဖို့တက်ကြွလှုပ်ရှားသူတွေနဲ့အတူအမျိုးသမီးအဖွဲ့အစည်းတွေကစီစဉ်ထားကြတယ်လို့ဆိုပါတယ်။စနေနေ့မှာတော့သမ္မတအာနက်စ်ဘိုင်ကာရိုမာကလည်းနိုင်ငံတစ်ဝန်း မိန့်ခွန်ပြောဖို့ရှိပါတယ်။သူမိန့်ခွန်ထဲမှာယောဂတိုက်ဖြတ်ရေးအတွက်ပါဝင်ခဲ့ကြသူအားလုံးကိုဂုဏ်ပြုပြောဆိုမယ်အပြင်တိုင်းသူပီတာရီရဲ့စိတ်ရှိတိခတ်မှုကိုလည်းချီးကျူးတာတွေပါဝင်လိမ့်မယ်လို့အစိုးရအရာရှိတဦးဖြစ်တဲ့အဗ်ဒူလာဘာရာတေကဆိုပါတယ်။အင်းနီချင်းနိုင်ငံဖြစ်တဲ့လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာယောဂကင်းစင်သွားပြီလို့ကြေညာလိုက်ပြီးမူရင်းအတိုင်းယောဂတွေပြန်ဖြစ်လာခဲ့တာပါ။ဒီလိုမဖြစ်အောင်တိုင်းသူပြည်သားအလုံးအီဘိုလာယောဂါကာကွယ်ရေးလုပ်ငန်းစဉ်တွေကိုလေးစားလိုက်နာကြဖို့ကိုလည်းသမရကအတိုက်တွန်းသွားမယ်လို့ဆိုပါရယ်။ကီနီနိုင်ငံနဲ့ဆက်စပ်နေတဲ့နယ်စပ်ဒေသမှာယောဂါကူးစက်ခံရတဲ့လူ3ယောက်တွေ့ခဲ့ရာကြောင့်အဲ့ဒီဒေသကစောင့်ကြည့်လေ့လာရေးလုပ်ငန်းတွေကိုအထူးတင်ကြပ်လိုက်တယ်လို့လည်းမစ္စတာဘာရာတေကပြောပါရယ်ရှင်။
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောကြာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျရင်ကျင်းပမယ့်ရွေးကောက်ပွဲဟာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်အရေးကြီးပြီးမြန်မာပြည်သူတွေကိုအားပေးထောက်ခံမှာကြောင်းမြန်မာနိုင်ငံအခြေစိုက်တန်ရုံးတွေနဲ့ကုလသမဂ္ဂတို့ကဒီကနေ့မှပူးရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်
We call on all stakeholders to ensure that these elections are conducted peacefully, transparently, and in accordance with the will of the people.
ဒီရွေးကောက်ပွဲဖြစ်စဉ်တွေကိုအနီးကပ်လေ့လာနေသူနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာပွင့်လင်းမြင်သာစွာနဲ့ပြည်သူအားလုံးရဲ့ဆန္ဒနဲ့အညီကျင်းပနိုင်ပြီးရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအလွန်ကာလတွေမှာလည်းတည်ငြိမ်မှုရှိရှိနဲ့အားလုံးဒန်းတူညီမျှဆက်ဆံကြဖို့နောက်ဒီရှင်ပြိုင်ဘက်ပါတီတွေနဲ့ကိုယ်စားလှယ်လောင်းနေကြတွေ့ဆုံဆွေးနွေးဖို့ကိုလည်းကြေညာချက်မှာဖော်ပြထားတာကိုရန်ကုန်မြို့ American တန်ယုံပြောခွင့်ရကပြောဆိုသွားတာပါဒါပြင်ရွေးကောက်ပွဲအောင်နိုင်ရေးအတွက်အစိုးရနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေသတင်းမီဒီယာတွေအထူးသဖြင့်ပြည်သူအားလုံးမှတာဝန်ရှိပြီးဒီတာဝန်တွေကိုအတူလက်တက်ပြီးဆောင်ရွက်သွားဖို့ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိရွေးကောက်ပွဲကာလဖြစ်စဉ်တစ်ခုလုံးနဲ့2016ခုနှစ်မှာအစိုးရသစ်တရက်ဖွဲ့စည်းနိုင်တဲ့အထိအနီးကပ်ဆက်လက်စောင့်ကြည့်သွားမှာကိုလည်းပြောဆိုထားပါတယ်။ဩစတြေးလျ၊ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျပန်၊နယူးဇီလန်၊နယ်သာလန်၊နော်ဝေး၊ကိုရီးယားသမ္မတနိုင်ငံ၊ဆွီဒင်၊ရန်ကုန်၊ရွှေခွဲ၊ဗြိတိန်၊အမေရိကန်ပြည်ထောင်စုတန်ယုံတွေနဲ့ကုလသမဂ္ဂတို့ကပူးတဲ့ပြီးဒီကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲလွတ်လပ်မှုမျှတမှုရှိမရှိကိုတော့အနီးကပ်စောင့်ကြည့်သွားဖို့ပြင်ဆင်ထားတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ။
တောင်မြောက်ကိုရီးယားနိုင်ငံပူးတွဲစီမံအုပ်ချုပ်တဲ့စက်ရုံဝန်ထမ်းကိုတောင်ကိုရီးယားအရာရှိနှစ်ယောက်ကိုဝင်ရောက်ခွင့်ပိတ်ပင်ထားတဲ့မြောက်ကိုရီးယားဝင်ရောက်ခွင့်ပိတ်ပင်ထားတာကိုမြောက်ကိုရီးယားကရုတ်သိမ်းပေးလိုက်ပါတယ်။နေဆက်ဒေတာရဲ့မြောက်ဖက်မလန်မကန်းမှာတည်ရှိတဲ့ကိုဆောင်စက်ရုံဝန်ထမ်းကအရာရှိနှစ်ယောက်တို့ရဲ့ဝင်ခွင့်ကိုဒီသတင်းပတ်အစောပိုင်းတုန်းကပဲပိတ်ပင်ထားခဲ့တာပါ။အင်္ဂါနေ့ကအခုလိုဘာကြောင့်ပိတ်ပင်ရတယ်ဆိုတာနဲ့တောက်ကြနေမှာအဲ့ဒီပိတ်ပင်မှုကိုပြန်ပြီးရုတ်သိမ်းရတဲ့အကြောင်းရင်းကိုလည်းမြောက်ကိုရီးယားဘက်ကဘာမှမပြောဘူးလို့တောင်ကိုရီးယားဘက်ကဆိုပါတယ်။တောင်ကိုရီးယားအစိုးရဝန်ထမ်းဟောင်းတယောက်ဖြစ်တဲ့ Choi Sun Cho ကပိတ်ပင်ခံရတဲ့အရာရှိတွေကတယောက်ဖြစ်ပြီးစက်ရုံဝန်ရဲ့စီမံခန့်ခွဲမှုကော်မတီမှတာဝန်ထမ်းဆောင်နေပါတယ်။တောင်ကိုရီးယားစက်ရုံပေါင်း120လောက်မှာမြောက်ကိုရီးယားနိုင်ငံသား93,000လောက်ကိုခန့်ထားတာပါ။ဒီစက်ရုံတွေကို2004ခုနှစ်မှာဖွင့်ခဲ့ပြီးမြောက်ကိုရီးယားဘက်ကစီးပွားရေးကော်ပိုရေးရှင်းတွေထက်ကခွင့်ပြုထားတဲ့နေရာအနေငယ်ထဲကတခုအပါဝင်လည်းဖြစ်ပါတယ်။ဒီနေရာဟာနိုင်ငံသားတင်မာမှုတွေအကြိမ်ကြိမ်ဖြစ်စေတဲ့အကြောင်းရင်းလည်းဖြစ်ပါတယ်။ဩဂုတ်လမတိုင်ခင်ကရခဲ့တဲ့သဘောတူညီမှုအရာမြောက်ကိုရီးယားအလုပ်သမားတွေရဲ့လုခလာစာနဲ့ပတ်သက်လို့လချီကြအောင်အငင်းပွားမှုတွေလောလောဆယ်မှာဖြစ်သွားခဲ့ပါတယ်။2013ခုနှစ်မှာစက်ရုံဝင်းကိုတန်တမာရေးအရာတင်မာမှုတွေရှိခဲ့တော့ကပိတ်ရာကြီးပိတ်သိမ်းခဲ့ပါတယ်။မြောက်ကိုရီးယားအခွန်ဘဏ္ဍာအတွက်ဒီစက်ရုံလုပ်ငန်းဟာအလုပ်သမားတွေကတစဉ်အများဆုံးဝင်ငွေရတဲ့အရေးကြီးတဲ့နေရာလည်းဖြစ်ပါတယ်
။မနက်ဖြန်စနေနေ့မှာထိုင်ဝမ်သမ္မတနဲ့တရုတ်သမ္မတတို့တွေ့ဆုံမှုရှိနေပြီးဒါဟာကာလကြာရှည်ရှင်ပြိုင်ရပ်တည်ခဲ့တဲ့ထိုင်ဝမ်နဲ့တရုတ်တို့ရဲ့ထည်သီးကောင်းဆောင်တွေတွေ့ဆုံကြမှာလည်းဖြစ်ပါတယ်။တရုတ်သမ္မတရှင်ဂျင်းပင်နဲ့တွေ့ဆုံမှုနှစ်နှစ်လောက်အချိန်ယူပြင်ဆင်ခဲ့တယ်လို့ထိုင်ဝမ်သမ္မတမယင်ချောင်းရဲ့ယုံကအင်္ဂါနေ့ညမှာပြောဆိုခဲ့ပါတယ်။အခုလိုတွေ့ဆုံမှုနဲ့ပတ်သက်ပြီးအချိန်နီးကပ်မှကြေညာခဲ့တာကြောင့်လူလူကြားအကျိန်းနဲ့ဆွေးနွေးမှုတွေမလုပ်နိုင်ခဲ့တဲ့ဘောဒီသမရနှစ်ဦးရဲ့ဆွေးနွေးပွဲကထွက်ပေါ်လာမဲ့ရလဒ်တီအပေါ်ထိုင်ဝမ်လူလူကစိုးရိမ်နေပါတယ်။မစ္စတာမိုင်းကြောင့်အနေနဲ့သူသမရတက်တန်းမကုံဆုံးခင်9လလောက်အလိုမှာအခုလိုတွေးဆမှုစီစဉ်တဲ့အပေါ်လဲလူလူကမေးခွန်းထုတ်နေပါတယ်။ဒါပေမဲ့တချို့ကတော့အခုလိုသမရနှစ်ဦးတွေးဆကြတဲ့အပေါ်ကြိုးဆိုပါတယ်။သမရမိုင်းကြောင့်ကတော့ဒီတွေးဆပွဲမှာဘလို့သဘောတူညီချက်မျိုးခရီးမျိုးမပေးမှာမဟုတ်ဘူးလို့ကြာသာပေးနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုပေမဲ့ဒီတွဲဆုံမှုကနေရင်းနှီးမှုကိုထိန်းသိမ်းထားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုပါရယ်တရုတ်နိုင်ငံဘက်က1940လောက်ကစလို့ထိုင်ဝမ်ကိုတရုတ်နိုင်ငံရဲ့အစိပ်ပိုင်းဖြစ်ရှုမြင်ထားတာဖြစ်ပါရယ်ခင်ဗျာ
ပြည်ထောင်နိုင်ငံပဲရစ်မြို့မှာကုလသမဂ္ဂရဲ့ယာရီဥတုပြောင်းလဲရေးဆိုင်ရာညီလာခံကျင်းပမဲ့တလားလောက်ကာလအတွင်းနယ်စပ်ဒေသကိုပြန်ပြီးထိန်းချုပ်သွားမယ်လို့ပြည်ထောင်ရေးဝန်ကြီးဘာနတ်ကာဇဗီကပြောပါရယ်ဒီထိန်းချုပ်မှုဟာနိုဝင်ဘာလ30ကနေဒီဇင်ဘာလ17ရက်နေ့အထိကျင်းပမှာဖြစ်တဲ့ကုလသမဂ္ဂညီလာခံအတွက်လုံခြုံရေးကြည်ကြဲပြင်းပြလှုပ်တဲ့အထက်ကတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ကာဇဗီက BFM ရုပ်မြင်သံကြားဌာနကိုတောက်ကြားနေကပြောပါရယ်ထိန်းချုပ်မှုတွေကညီလာခံမဆခင်နဲ့ညီလာခံနောက်ပိုင်းသတင်းပတ်အနည်းငယ်အထိဆက်လုပ်သွားမယ်လို့ဆိုပါရယ်ရှင်
Direct from Washington, the voice of America, VOA. တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။အခုချိန်ကစပြီးနောက်နှစ်ရက်သာလိုတော့တဲ့အထွေထွေရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။နလနိဗာကြာရွေးကောက်ပွဲမဲဆွယ်စီရုံမှုတက်မှတ်ချိန်နောက်ဆုံးရက်ဖြစ်တဲ့ဒီကနေ့မှာတော့ထောင်ကနန်းရှိတဲ့အနာရကြန့်ခိုင်ရေးပါတီကိုထောက်ခံတဲ့သူတွေရန်ကုန်မြို့သူဝနာမြို့ဦးစီရီခွဲမှာဒုတိယကြိမ်စုဝေးခဲ့ကြသလိုပဲတခြားနိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆွယ်စီရုံမှုတွေအဆုံးသတ်နေပြီဖြစ်ပါတယ်။ရန်ကုန်မြို့ပေါ်ကဒီအခြေအနေတွေကိုကိုတိုင်းသွားရောက်သတင်းယူနေတဲ့ကိုသားညိုဦးကတင်ဆက်ပေးမှာပါရှင်။
ပါတီပေါင်း90ကျော်ကကုစလေရီနဲ့တတိပုဂ္ဂလကုစလေရီဟာအခုဒီနှစ်လနီးပါးကြာအပြန်ဆိုင်မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ကြပြီးတော့ဒီကနေ့မှာစည်းရုံးလှုပ်ရှားမှုတွေကိုအဆုံးသတ်ဖို့အတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။တမတ်ချိန်အရဆိုရင်တော့အခုနိုဝင်ဘာလ6ရက်တောက်ကြနေ့ညတစ်ခေါင်12နာရီတိတိမှာမဲဆွယ်စည်းရုံးမှုတွေအားလုံးအဆုံးသတ်မှာဖြစ်ပါတယ်။အထူးကတိုက်ခိုက်ပါတီကြီးဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့ရဲ့မဲဆွယ်စည်းရုံးမှုအားလုံးကိုတည့်ရစောပြီးတော့နိုဝင်ဘာလ9ရက်နေ့ညတစ်ခေါင်အချိန်ကစပြီးတော့အဆုံးသတ်ခဲ့ပါတယ်။ဒါလို့အဆုံးသတ်တာနဲ့အတူပဲမော်တော်ယာဉ်တွေဆိုင်တွေပေါ်ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလန်ဒစိတ်စီယုံရင်လှုံ့ဆော်စာတွေကိုပြန်သိမ်းပြန်ခွာတဲ့လှုပ်ရှားမှုကိုလည်းမနေ့ညကလေးကသူတို့လုပ်ခဲ့ကြပါတယ်။ဒါကြောင့်မလို့မဲဆွယ်စီယုံတတ်မှတ်ချိန်နောက်ဆုံးရက်ဒီကနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အလန်ဒစိတ်တွေကိုအရင်လိုမျိုးလမ်းတွေပေါ်မှာတိတ်ပြီးတော့မတွေ့ရတော့ပါဘူး။ဒါ့အပြင်မဲပေးမဲ့ရက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အလန်ဒစိတ်တွေကိုမဲယုံတွင်ဝင်ရောက်ချိန်မှာမတတ်ဆင်ကြဘူးညွှန်ကြားထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးဝင်းထိန်က VOA ကိုပြောပါရယ်။
အခုကကျွန်တော်1990ခုနှစ်အတွေ့အကြုံရဆိုရင်ရုပ်ောက်ပွဲမှာနိုင်ဟိုကပေါ့ရုပ်ောက်ပွဲမဝင်ခင်မှာကန့်တခါတာတစ်မျိုးရုပ်ောက်ပွဲပြီးပြီးလို့ရှိရင်ရရှာခါတာတစ်မျိုးအဲ့ဒီမျိုးကြောင့်ဒီလိုအချက်လေးအသေးစိတ်ချက်လေးတွေကိုညှို့ထုတ်ပြီးတော့အပြစ်ရှာပြီးကျွန်တော်တို့ကန်ဒီဒိတ်ကို disqualify ပယ်ခါမှာဆိုလို့ကြိုတင်ပြီးတော့စီကံတက်မှတ်ထားတာ
မဲဆက်စည်းရုံးမှုကာလအတွင်းမှာအပြိုင်ဆိုင်တဲ့အကြိမ်အများဆုံးလူလူစည်းဝေးပွဲတွေလုပ်ခဲ့ကြတာကတော့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အာဏာရဒီပြည်အောင်စုတက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီတို့ဖြစ်ကြပါတယ်။အာဏာရပါတီကိုထောက်ခံသူထောင်ကနန်းဟာရန်ကုန်နေရာအသီးသီးကနေပြီးတော့အခုလူလူစည်းဝေးပွဲကျင်းပတဲ့နေရာကိုအလံတွေထူထားတဲ့သူတို့ရဲ့ကားအသီးသီးနဲ့ဒီကနေ့ညနေပိုင်းမှာစည်းဝေးရောက်ရှိခဲ့ကြတာပါ။ဒီလူအများစုဟာရန်ကုန်နယ်ဘက်ကလူတွေဖြစ်ပုံရတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။ဒီကွင်းမှာပဲနိုဝင်ဘာလ1ရက်နေ့ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးထဒေါန်ဆန်းစုကြည်မိကုံးပြောကြားရမှာလူလူတောင်းတဲ့ချီပြီးတော့တယောက်ခေတာမလို့တကွင်းလုံးညီသွားခဲ့တယ်လို့သတင်းတွေမှာတင်စားပြီးတော့ရေးသားခံခဲ့ရပါတယ်။ဒါကြောင့်မလို့အခုဒီကွင်းမှာပဲသူတို့အနေနဲ့ပထမကြိမ်လှုပ်ပြီးသွားပြီမဲ့လို့သူတို့ကိုထောက်ခံသူရှိတဲ့အင်အားကိုပြသနိုင်ဖို့အတွက်အခုလိုမျိုးဒုတိယကြိမ်ဒီနေရာမှာထပ်လုပ်တာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်ဦးစိုးမြတ်တန်က VOA ကိုပြောပါရယ်။ဒါပေမဲ့လို့ကြက်ခိုင်ပါတီရဲ့မဲဆွယ်စည်းရုံးမှုတွေမှာတယောက်လာသူတွေကိုငွေပေးစည်းရုံးတယ်လို့ဆွဆွဲခါမှုတွေကအတော်လေးကိုကျေပြန့်တဲ့သတင်းလိုဖြစ်နေတာပါ။ဒါပေမဲ့ဥဆုံမြစ်တန်းကတော့သူတို့အနေနဲ့ငွေကြီးပေးပြီးတော့ခေါ်ယူတာမျိုးမရှိပါဘူးလို့ VOA ကိုညင်းပါတယ်
။ကျွန်တော်တို့ကဒဇုံတရားပေးပြီးတော့မဲဆွယ်စည်းရုံးတာတော့မရှိပါဘူး။ဒဇုံတရားပေးတယ်ဆိုတဲ့နေရာမှာကျွန်တော်တို့သူတို့လာတဲ့နေရာမှာခရီးစိတ်နဲ့စားစိတ်ပေးတာပဲရှိမှာပါ။ဒါပေမဲ့လည်းအဲ့ဒါသူတို့ကသူဝယ်စားလဲရပါတယ်။ဒါလာတဲ့အတွက်သူတို့ရဲ့ဟိုတချို့နေရာတွေဆိုလို့ရှိရင်တိုင်းတဲ့ပြည်နယ်ကလာတာဟိုတိုင်းဒေသကြီးအတွင်းမှာရှိတဲ့တချို့ကျေးရွာတွေကလာတာရှိပါတယ်သူတို့လာတဲ့ဟိုဟာကားစိတ်တွေပါရှိမှာပါဒါပေမဲ့သူတို့ကသူလာတဲ့ဟာတွေလည်းရှိပါတယ်လူတိုင်းတော့မယူပါဘူ
းမဲဆွဲစီယုံမှုကလအတွင်းမှာမယူသားမှုတွေရှိခဲ့ပြီးတော့ရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီးပင်းတွေချိုးဖောက်မှုရှိတဲ့အပေါ်မှာ NLD အနေနဲ့ကော်မရှင်ကိုတိုင်ကြားမှုတွေရှိခဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်ဒါပေမဲ့လို့ကော်မရှင်ဘက်ကဒါကိုအရေးယူကြိုက်တွေ့တာမျိုးမရှိဘူးလို့သူမကဝေဖန်ပါတယ်အထူးသဖြင့်တမရဦးသိန်းစင်ရဲ့အခုနိုင်ငံတွင်းလှည့်လည်တဲ့ခီးစဉ်တလျှောက်ဟာပါတီစည်းရုံးရေးသဘောဖြစ်နေတယ်လို့ NLD ဘက်ကထောက်ပြထားတာပါတမရဦးသိန်းစင်ရဲ့နိုင်ငံတွင်းလှည့်လည်တဲ့ခီးစဉ်မှာကြက်ခိုင်ပါတီဦးနေကအလံတွေနဲ့ကျူစုခဲ့ကြတာကြောင့်ဒါဟာပါတီမဲဆွယ်စည်းရုံးမှုသဘောဖြစ်နေတယ်လို့ဝေဖန်မှုတွေရှိပါတယ်ဒါ့အပြင်တမရဦးသိန်းစင်နဲ့အတူပဲကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဒီခီးစဉ်အချို့မှာပါဝင်နေတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်တမရဦးသိန်းစင်အနေနဲ့ကတော့ဒီကနေ့ညမှာဒီရွေးကောက်ပွဲဆိုင်ရာမေကွန်းတရပြောဆိုမှုရှိနေပါတယ်မဲဆွယ်စည်းရုံးမှုတွေကိုရွက်ောက်ပွဲမတိုင်ခင်တည့်ရချိုပြီးတော့ဆုံးသက်စီတာဟာမဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲပေးနိုင်ဖို့အတွက် ACC အစည်းအဝေးချင်းရောက်အောင် စီစဉ်ပေးတာဖြစ်တယ်လို့ကော်မရှင်ကပြောထားပါတယ်။ဒါကြောင့်မလို့မနေ့ပြန်နိုဝင်ဘာလ9ရက်နေ့ကတော့ရန်ကုန်တမြို့လုံးမှာအရင်နေ့တွေလိုမဟုတ်တော့ဘဲနဲ့မဲဆွယ်စည်းရုံးမှုတွေတိတ်ဆိတ်ပြီးတော့အေးလူလူနဲ့ရွေးကောက်ပွဲကိုကြိုဆိုရမယ့်နေ့လို့ပြောမှာဖြစ်ပါတယ်ခင်ဗျာ
။ရွေးကောက်ပွဲသတင်းတွေကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ကိုသားညွန့်ဦးပြောပြသွားတာပါ။ဒီကနေ့ကတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးခွင့်ရက်ပေါင်း60ရက်နောက်ဆုံးနေ့ဖြစ်ပါတယ်။နိုင်ငံရေးပါတီတွေအနေနဲ့တပါတီနဲ့တပါတီထိတ်တန့်ရင်ဆိုင်မှုတွေရှိပေမဲ့လို့အဆင်ပြေပြေမဲဆွယ်ခွင့်ရခဲ့တဲ့အကြောင်းအာဏာရပါတီတာဝန်ရှိသူတူကပြောပါတယ်။ဒါပေမဲ့တတိပုဂ္ဂလအမတ်တွေအတွက်တော့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့စည်းရုံးရေးကာလဟာလုံလောက်မှုမရှိသလိုသွားလာရခက်ခဲတဲ့ဒေသတွေအတွက်လည်းအချိန်နှဲလွန်းတယ်လို့ဝေဖန်နေကြပါတယ်။နှစ်လတာကိုယ်စလဲလောင်းတွေရဲ့မဲဆွယ်စည်းရုံးမှုတွေအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကစူးစီးတင်ပြထားပါတယ်ရှင်
။မဲဆွယ်စည်းရုံးရေးကာလစတင်ခဲ့တဲ့စက်တင်ဘာလ14ရက်နေ့ကစပြီးတော့နိုင်ငံရေးပါတီ92ပါတီနဲ့တတိပုဂ္ဂလအမတ်တွေတယောက်နဲ့တယောက်သက်ဆိုင်ရာမြို့နယ်ဒေသအသီးသီးမှာအပြန့်ဆိုင်မဲဆွယ်စည်းရုံးခဲ့ကြပါတယ်။သူထက်၅ပြိုင်မဲဆွယ်စည်းရုံးမှုတွေကြောင့်တချို့နေရာတွေမှာတော့ပါတီတစ်ခုနဲ့တစ်ခုထိတ်တိုက်ရင်ဆိုင်မှုတွေလည်းရှိခဲ့တာပါ။ဒါပေမဲ့လည်းမဲဆွယ်စည်းရုံးကာလနောက်ဆုံးနေ့အထိတော့အဆင်ပြေပြေမဲဆွယ်ခွင့်ရခဲ့တယ်လို့ပြည်အောင်စုကြက်ခံဖွံ့ဖြိုးရေးပါတီကရန်ကင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးတာဝင်းကပြောပါရယ်
။ဒီတို့ရောင်တိုင်းပြင်းမှာတော့45မြို့နယ်ရှိတာပေါ့နော်။အဲဒီမဲဆန္ဒနယ်မြေ45မြို့နယ်မှာတချို့မြို့နယ်တွေမှာခုနပြောလို့တွားရင်လာရင်နဲ့ထိတ်တိုက်တွေ့တာရှိတယ်။တွေ့ပြီးတော့မှအားလုံးချောချောချီချီလည်းပြီးကြတာရှိတယ်။တချို့လည်းပဲအေးအေးချမ်းချမ်းသူကိစ္စကိုကိစ္စလူမှုရေးရာနှုတ်ဆက်တာတွေပါတယ်ရှိတာပေါ့နော်။ဥပမာအပြင်တို့ရန်ကင်းညွန့်နယ်ဆိုရင်တော့ဗာပြဒနာမှမရှိဘူးသူတို့လည်းသူတို့ဘက်ဟိုဘက်မှသွားပြီးတော့ပြင်းစင်ဆောင်ရွက်တယ်တို့ဘက်ကလည်းတရက်ကွက်တဲ့ကိုသွားကြတာအရက်တွေရှိတာပေါ့နော်ဒါကလည်းကိုယ်လူတွေတိဟိုဘက်ဒီဘက်ကလူတွေကတိနေကြတဲ့အခါကျတော့လူမျိုးရေးဆက်ဆံတာရှိပါတယ်တချို့ဒီရန်တိုင်းတွေကတချို့မျိုးနယ်ချို့မှတော့နယ်မျိုးနယ်လေးတွေပေါ့အဲဒီမှာတော့ခုနပြောတဲ့ဒါရစီတာလေးတွေဆိုတဲ့တရင်ကြတာလေးတွေရှိတယ်
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးခွင့်ကိုရပ်ပေါင်း60တက်မဲ့ပေးထားတာပါမဲဆွယ်စည်းရုံးရေးကာလတက်တန်းရင့်လာတာနဲ့အမျှလူထုရဲ့ထောက်ခံမှုတွေလည်းပိုမိုအကောင့်လာခဲ့တယ်လို့နောက်ရမှုတွေကြံဖက်မှုတွေလည်းရှိခဲ့တာပါမဲဆွယ်စည်းရုံးရေးကာလမှာကြုံတွေ့ခဲ့ရတဲ့ခက်ခဲတွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဝင်းထိန်ကအခုလိုပြောပါတယ
်ခက်ခဲတွေတော့အများကြီးပဲတနိုင်ငံလုံးအတိုင်းအတာနဲ့ပြောရမယ်ဆိုတော်တော်များတယ်အဲဆိုးဆိုးဝါးဖြစ်တာတွေကတော့၄ခုလောက်ရှိတာပေါ့ပထမဖြစ်စဉ်ကတော့ခင်ဗျားတို့သိတဲ့အတိုင်းပဲလုံခဲ့တဲ့ဘက်ကဒီတာဂိတမှာစီးရင်းလုပ်တဲ့ဥနိုင်ငံနေတဲ့အဖွဲ့ကိုဒါနဲ့ဝင်ခုတ်တာပေါ့ပထမတော့ထိုးတယ်ကြိတ်တယ်နောက်မှကျင်းတော့ဓာတ်ပတ်ပြီးရုပ်တယ်တော့ဒါကတစ်ခုနောက်တစ်ခုကကချင်းပြည်နယ်မှာခြေွေဆောလောခေါင်ဆောလောဒေသမှာဥစကင်စကုံတရင်ပေါ့သူကလက်ရှိမျိုးသားလွတ်တော်ကိုယ်စားလှယ်အဲ့တော့အဲ့ဒီမှာပထမသူ့နေရာကိုဘယ်သူမှလာပြီးတော့မမဆွေရဘူးလို့ကြေညာတယ်အဲ့တော့အဲ့လိုစာထုတ်တဲ့ခါကျကျွန်တော်တို့ကတူတရားဆွဲမယ်လုပ်တဲ့ခါမှာဒီနယ်ကော်မရှင်နေညှိနှိုင်းပေးတယ်ကောက်ပြီကျွန်တော်တို့ညှိနှိုင်းပေးလို့ဒီစာကိုဥစကင်တိန်ကပြန်ပြီးရုပ်သိမ်းမယ်ဆိုရင်ကျွန်တော်တို့မဆွဲတော့ဘူးဆိုကျွန်တော်တရားမဆွဲတော့အဲ့နောက်တစ်ပတ်ကြာတော့ကျွန်တော်တို့ရှိကကိုယ်စားလောင်းနေတော့ပြီးမဲဆွဲတဲ့ခါမှာအဲ့လူတွေရဲ့တယ်လီဖုန်းတို့ကင်မရာတို့ရိုက်နဲ့ချိုးပေါက်ဖနှောင်းနဲ့ပတ်လွန့်ပြစ်အဲ့လူတွေထိုးကြိတ်ခါတယ်အဲ့ဒါနဲ့ပါလို့ကျွန်တော်တို့က yes ခံကိုတင်ထားတယ်။ဒါပေမဲ့ဘာမှတုံ့ပြန်ချက်မရဘူး
။ဒါအပြင်မြောင်းမြမင်္ဂလာတုံမြို့နယ်တွေမှာလည်းအလားတူပြဿနာတွေရှိခဲ့တယ်လို့ NLD ပါတီကပြောပါတယ်။တစ်ဆက်တည်းမှာပဲတတိပုဂ္ဂလအမတ်ဖြစ်တဲ့ဒေါ်ညိုညိုသိန်းကလည်းမဲဆွယ်စည်းရုံးစင်မှာသူကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုတော
့ဝွန်ဝွန်လင်းလင်းပြောရရင်တော့မဲဆွယ်စာကာလတွေပေါ့နော်။တပတ်လောက်ကတော့တပတ်လောက်အတွင်းမှာတော့နည်းနည်းအဆင်ပြေသလိုရှိတယ်။ဒါပေမဲ့လူထုထောက်ခံမှုမြင့်တက်လာတဲ့ကာလအရင်းဆပြီးတော့အန်တီရဲ့မဲဆွယ်စည်းရုံးမှုတွေမှာအင်အားကြီးပါတီတစ်ခုရဲ့ကိုယ်စားလှယ်တွေလိုက်လံနှောက်ယှက်တာကိုတွေ့ရတယ်။အတင်းကိုဓာတ်ပုံလိုက်ရိုက်တာတော့အန်တီတို့ခွင့်မပေးဘဲနဲ့အန်တီမဲဆွယ်နေတဲ့အိမ်တွေကိုဝင်ပြီးဓာတ်ပုံအတင်းရိုက်တာတော့အန်တီပြောတဲ့စကားတွေကိုလိုက်ပြီးတော့အသံဖမ်းတာလို့ရှိတယ်ပေါ့။
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးခွင့်ကိုဘယ်နေရာမှာပိတ်ပင်မထားပေမဲ့လို့တည်ငြိမ်အေးချမ်းမှုမရှိတဲ့နေရာတွေမှာနိုင်ငံရေးပါတီတွေကမဲဆွယ်စည်းရုံးမှုတွေတိတ်မတွေ့ရပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းကျင်းပနိုင်မှုအခြေအနေမရှိတဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့မိုင်းရှုမြို့နယ်၊ကျေးသီးမြို့နယ်၊တန်ရံမြို့နယ်နဲ့ဟိုပန်မြို့နယ်တွေကကြေးရွာများစုမှာတော့ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကစည်းရုံးထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။မြန်မာနိုင်ငံရေးမှာသမိုင်းဝင်မဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီဒီနှစ်ရက်သာလိုတော့တဲ့ဒီကနေ့နိုဝင်ဘာလ6ရက်နေ့မှာမဲယုံအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနယ်ပြင်ပရောက် နေမဲ့သူတွေကြိုတင်မဲ့ပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်တချို့ကြောင့်ကြိုတင်မဲ့လာပေးတဲ့သူတွေအခက်အခဲတချို့ကြုံတွေ့နေရတာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ဗွေမြန်မာပိုင်းသတင်းတောက်မတ်မြင့်မြတ်ခိုင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရေးမှာတမိုင်းဝင်မဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီနှစ်ရက်အလိုနိုဝင်ဘာ6ရက်နေ့မှာမဲယုံအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနဲ့ပြင်ပရောက်နေတဲ့သူတွေကြိုတင်မဲတွေပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်တချို့ရှိတာကြောင့်ကြိုတင်မဲလာပေးသူတွေအခက်အခဲတချို့ကြုံတွေ့နေရတာတွေလည်းရှိပါတယ်။ကြိုတင်မဲပေးရမှာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြောက်တရားမျိုးနဲ့တိုင်းဒေသကြီးနဲ့လွတ်တော်ကိုယ်စားလှယ်လောင်းဒေါ်မြလှဆန်ကအခုလိုပြောပြပါတယ်။
မနေ့တည်းရလीပေါ့နော်ဒီမှာကျွတ်တင်မဲလာပေးတဲ့လူတွေရဲ့အခက်ခဲကတော့ဒီမားတို့ဒီပါတီကနေကိုယ်စလဲပေါ့မယုံဆောင်တဲ့ကိုယ်စလဲတွေကနေလှမ်းဆက်တယ်လှမ်းဆက်တော့ဒီမှာကတော့ဟိုဆီယမတွေမဲလာပေးမယ်အခုမနေ့တုန်းကတခါလာပေးတဲ့အခါမှာဟိုဆီယမတယောက်ကပေါ့နော်တယောက်ကမဲယုံနှစ်နဲ့သုံးနဲ့ဥမှားထည့်သွားတယ်အခုတယောက်ကထပ်ပြီးတော့ကျွတ်တင်မဲပေးဖို့ကိစ္စလုံးတဲ့ခါကျတော့တစိမ့်တုံးမှာပေါ်ကတ်နေတဲ့အတွက်ကြောင့်ဟိုရိုက်နှိမ့်လိုက်နဲ့ဒီမဲပေးမဲ့ဆောင်ရွက်မှာနှိမ့်နေတဲ့အခါမှာလုံးဝမပေါ်ဘူးလိုကိုတွေကဟိုတစိက်ကလုံးဝမပေါ်ဘူးဖြစ်တယ်ဒါတွေကပြည်သူတွေအတွက်အများကြီးအခက်ခဲဖြစ်တယ
်မဲပေးရမှာအသုံးပြုတဲ့တစိက်တုံးမတော်တဆပျက်စီးချွေရင်သွားလို့ကျူတင်မဲပေးတာခိတရက်နာလိုက်ရတာမျိုးကတော့မဖြစ်သင့်ဘူးလို့သူကပြောပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံအားနေတာကြောင့်ပြည်သူတွေအနေနဲ့ကျူတင်မဲပေးရမှာအစီအစဉ်တကျမဖြစ်တာမျိုးတွေတော့ရှိတယ်လို့မဲယုံအဖွဲ့ဝင်အနေနဲ့ကျူတင်မဲလာထဲတဲ့ဦးထွန်းဝင်းကပြောပါတယ
်ကျွန်တော်ကိုရက်ွက်အနေထားရဆိုတော့ဒါပေမဲ့ကျွန်တော်တို့ကလုံနေကြမဟုတ်တဲ့အတွက်ကြောင့်နည်းနည်းလေးတော့ဟိုဘလို့ခုံလဲစိတ်ထဲမှာမလုပ်ဘူးတော့နည်းနည်းတမျိုးကြီးတော့ဖြစ်နေကြအမှန်ပါပဲဒါပေမဲ့အခက်ခဲတော့မရှိပါဘူးဟောတော့ဘလို့အပြောင်းလဲမြင့်တယ်ဆိုတော့ဒါရွေးကောက်ပွဲကတော့ပါတီနဲ့တော့ရွေးကောက်ကြတာပါတော့ဘောနော်ဒါပါတီရအနိုင်ရလာမဲ့ပါတီကိုကျွန်တော်တို့ကကြိုဆိုပါတယ်မိတိပါတီမဆိုပေါ့ဘာလို့လဲဒီပြောင်းလဲဖို့အတွက်ဒါမဲထက်တာပြီးတူအများနဲ့ပဲတူတယောက်တည်းတော့မဟုတ်ပါဘူးအဲ့တော့အနိုင်ရတာလည်းပါတယ်ကျွန်တော်တို့ကကြိုးဆိုပ
ါပြီးခဲ့တဲ့2010ရွေးကောက်ပွဲမှာကျူတင်မဲနဲ့ပတ်သက်တဲ့အတွေ့အကြုံတွေရှိခဲ့တာကြောင့်အခုတစ်ခေါက်2015ရွေးကောက်ပွဲမှာလည်းကျူတင်မဲကြောင့်ရွေးကောက်ပွဲတရားမျှတမှုထိခိုက်မှာကိုလူထုကစိုးရိမ်နေကြဆဲဖြစ်ပါတယ်နိုင်ငံရေးပါတီရဲ့မဲယုံကိုယ်စားလှယ်တယောက်အနေနဲ့တော့ကျူတင်မဲထဲတဲ့ဖြစ်စဉ်ကိုတေချာလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့လူထုကတော့ကျူတင်မဲနဲ့ပတ်သက်လို့အရင်ကတည်းကတန်တရားတွေကြီးစိုးခဲ့တာမို့မယုံကြည်ကြဘူးလို့မောက်ဝဝမင်းကပြောပါတယ
်ခုမှစဖွင့်တဲ့အချိန်မှာလူတွေကကတော့ကရောနဲ့ဖြစ်နေကြတော့စီစဉ်မကြသေးဟိုလူတွေကတော့အရင်တန်တရားတွေနဲ့ပေါ့နော်တန်တရားတွေနဲ့မယုံကြည်မှုတွေကများတယ်များတဲ့အတွက်အခုအမတို့အခြေအနေမှာတော့အမတို့ရက်ွက်မှာကြိုတင်မဲပေးတဲ့နေရာမှာတော့တန်တရားရှိတယ်ရတော့မရှိဘူးပွင့်ပွင့်လင်းလင်းပြထားတယ
်ကြိုတင်မဲထည့်ရမှာမဲပေးဖို့အသုံးပြုရမယ်တစိမ့်တုံးချုပ်ရင်းသွားတာမို့မဲထည့်ဖို့ခိတရက်နာလိုက်ရတာနဲ့ပတ်သက်လို့ကိုတန့်စင်ဦးကသူ့တွေ့ကြုံကိုခုလိုပြောပြပါတယ
်အင်းလုံးဆန်းလိုက်တာအေးဘုဆိုင်မှာအင်းလုံးဆန်းတာပေါ့နော်စားပြီးတော့ကျွန်တော်ဟိုမှာထဲမှုကျွန်တော်ဟိုဟောဖြစ်လိုက်တဲ့အရှင်ကကောကက်ကောကက်လိုက်တော့ကျွန်တော်အဲသူတို့ပြပြလိုက်တယ်လေမင်းရတော့တာနဲတော့နင်းနေတာပေါ့မင်းက
ရွေးကောက်ပွဲကော်မရှင်အနေနဲ့တော့ပြည်သူတွေတန်တရာကင်းရှင်အောင်တတ်နိုင်တဲ့များစူးစမ်းဆောင်ရွက်နေပြီးနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲနေ့မှာဖြစ်လာနိုင်တဲ့ပြဿနာတွေကိုလည်းကြိုတင်စဉ်းစားပြီးပြင်ဆင်မှုတွေတော့လုပ်ထားတယ်လို့ကြောက်တရားမျိုးနဲ့အမတ်၆ရက်ကရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးမြင့်ကပြောပါတယ
်ကျွန်တော်တို့ကော်မရှင်အဖွဲ့ကအနေနဲ့ကတော့အတက်နိုင်ဆုံးဖြစ်လာနိုင်တဲ့ကုန်ကတော့ပေါ်ပေါက်လာနိုင်တဲ့အခက်အခဲတွေအကြောင်းအရာတွေအဲ့ဒါတွေကိုကြိုတင်ပြီးတော့ကျွန်တော်တို့စဉ်းစားထားပါတယ်အဲ့ဒီဟာတွေကိုအကုန်လုံးကြိုတင်ပြီးတော့ကုန်ကတော့စဉ်းစားပြီးတဲ့အခါကျတော့ပြင်ဆင်နိုင်သေးပြင်ဆင်ထားပါတယ်လူအပ်တဲ့ဟာတွေကိုလည်းမြို့နယ်ကော်မရှင်ကိုဆက်ပြီးတော့ကျွန်တော်ကသတင်းဖို့အချိန်ခံထားတာရှိပါတယ်အင်ကယ်တော့ရက်ွက်ရွေးကောက်ပွဲကော်မရှင်ဖွဲ့နေနေရတော့အဲ့ဒီတန်တရားတွေမဖြစ်အောင်စူးစမ်းပြီးတော့ကျွန်တော်ကဆောင်ရွက်ခဲ့တာတွေရှိပါတယ်အတက်နိုင်ဆုံးစူးစမ်းပြီးတော့ဆောင်ရွက်ပေးခဲ့တာတွေရှိပါတယ်ဒါကြောင့်မို့တချို့ရင်းအ ਨੇ အချင်းရှိကောင်းကျွန်တော်ကတော့ရှိနိုင်ပါတယ်ရှိလဲရှိမှာပါ
ရွေးကောက်ပွဲကော်မရှင်ရှိသူတာဝန်ရှိသူတဦးကိုဒီကြိုတင်မဲပေးနေတဲ့အခြေအနေတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းမမြင့်မြတ်ခိုင်ကမေးမြန်းတင်ပြသွားတာဖြစ်ပါတယ်ရှင်။နောက်နှစ်ရက်မှာစတင်ကျင်းပတော့မယ့်ထူထူရွေးကောက်ပွဲအတွက်ကြိုတင်မဲတွေစတင်ပြီးတော့လက်ခံနေတာမှာကြိုတင်မဲလက်မှတ်တွေမှာပါဝင်ရှင်ပြိုင်ကြမယ်ပါတီနဲ့ကိုယ်စားလှယ်လောင်းတွေရဲ့အမည်တွေမပါဝင်တာတွေရှိသလိုတချို့ဒေသတွေမှာတော့ပယ်ဖြတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်းအမည်တွေပါဝင်နေပါတယ်။လက်တလောကြိုတင်မဲ့ပေးရမှာကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းပြီးသတင်းပေးပို့ထားပါရရှင်
။ဟ Hoke, Lame, the Ningunima, Chimbame, to the Yukobwe, Judy Merigo, Bigger La, Nesakuania, Satimi, Lekan Gayama, Dia Binary Dreamaro, Pinene, Dindidaji, Tichuma, Melema, Mayan Shires, with the Dinu, Topolara, Pipare, Shantinia Town by Linki Kai, Mind by Mune, Dreamer, Jagong Party called Shantayanamia Democracy, Puejo, SNLD Party, and Madison, Guzele Long Ami, Melema Tichuma, Mabawinda, Shinidelo, SNLD Party, yet to the dream, Usain Yulwinga, Piobare.
ဘာဘာဖြစ်နေလဲလဲကွန်ပလိန့်လုပ်ကြတယ်ဆိုပြီးအဲ့လိုသုံးရက်ချာတစ်ခုဖြစ်နေတယ်ဘာလို့လဲဆိုတော့ဒါကိုဒီကဘတ်ကော်ရှင်သူညနေရက်နေ့တစ်ချက်တော့ပြင်နေတဲ့အချိန်ထားကြတယ်လေမိုင်းပိုင်မြို့နယ်မှာကြားကောင်းခေါ်
SNLDပါတီကြားပြူကိုရှန်တန်ရသားများဒီမိုကရေစီပါတီ SNDP ပြည်တော်စုကြံခိုင်ရင်ဖွံ့ဖြိုးရေးပါတီမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရှင်ပြိုင်မှာဖြစ်ပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့ဘက်ကအခြေအနေကိုတော့ဦးဆိုင်ညွန့်လွင်ကအခုလိုဆက်ပြောပါတယ်ဒီအဖြစ်ပြက်ကိုတော့မြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတင်ပြထားကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်း နန်းခမ်းမြို့နယ်မှာတော့မဲယုံမှုခီးသွားနေတာကြောင့်ကျူတင်မဲရီမှာမဲယုံမှုလင်းပတ်မပါပဲအထက်ခိုင်းနာတွေရှိနေလို့ကန့်ကွက်ထားကြောင်းဦးဆိုင်ညွန့်လွင်ကပြောပါတယ်စကိုင်းတိုင်းဒေသကြီးကလေးမြို့နယ်မှာတော့ပယ်ဖြတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်းအမည်ဟာမဲလက်မှတ်တွေမှာပါဝင်နေတယ်လို့
အခါမှာသူကသူအသက်မပြည့်တဲ့အတွက်ကြောင့်ဆိုပြီးသူပြန်ပြီးတော့နှုတ်ထွက်လိုက်တယ်လို့ပြောတယ်အဲ့တော့အဲ့ဒီမဲလက်မှတ်ကအခုတိုင်းဒေသကြီးတက်ပေါ့နော်မဲဆန္ဒနယ်တက်တယ်မဲလက်မှတ်ထွက်လာတဲ့အခါကျတော့သူ့နာမည်ပါနေစကိုင်းတိုင်းဒေသကြီးအင်းတော်မြို့မှာတော့စင်ကာပူနိုင်ငံကပေးတဲ့ကျူတင်မဲရီဟာချိန်မပိတ်ဖဲနဲ့အင်းတော်ရွေးကောက်ပွဲကော်မရှင်ကိုရောက်ရှိလာတယ်လို့အမျိုးသားဒီမို
ကျွန်တော်လမ်းမေးတယ်ပေါ့နော်ပို့လိုက်တာကဒီတိုင်းကော်မရှင်ကနေအင်းတော်ကော်မရှင်ကိုပို့တယ်နော်မျိုးကော်မရှင်ပို့တဲ့ရှင်မှာအိတ်ကလေကျွန်တော်တို့ဒီပလတ်စတစ်အိတ်နဲ့ချစ်ပေါင်းနဲ့စီးမှာပို့ရတယ်လို့ချစ်ဒီပိုင်ပိတ်ဖက်နဲ့ပို့ရတယ်အဲဒါဆိုလုံခြုံမှုရှိဖို့ဗျာမဲအဲ့လိုဖြစ်တာပဲဟိုတိုင်းကော်မရှင်ကိုကျွန်တော်လမ်းမေးတယ်ပေါ့နော်လမ်းမေးတော့လည်းတိုင်းကော်မရှင်ဥ ဒီကောက်ပွဲကျင်းပဖို့ရပိုင်းသာကျွန်တော်တဲ့အချိန်ထိမဲဆန္ဒရှင်စီးရင်တွေခမောက်ခမဖြစ်နေပါတယ်။ဘာကြောင့်များမဲစီးရင်တွေအမှားမှားအရင်ရင်ဖြစ်နေရပါသလဲ။ဒီကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုးစားပါတယ်ခင်ဗျာ။
တိုက်ရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းတွေမှာတပတ်ကို2ချိန်ပုံမှန်ပုံထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ဖိတ်ခေါ်ပါရစေရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျမတို့ VOA American တန်ရဲ့နိုဝင်ဘာလ6ရက်တာကြနေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တဲမှာတော့နှစ်ရက်ပဲလိုတော့တဲ့မြန်မာနိုင်ငံရဲ့ထူးထူးရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုပဲထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲမှာတော့ရွေးကောက်ပွဲမှာပြည်သူ့ကြိုးကိုလက်တွေ့ဆောင်ရွက်ပေးဖို့သတင်းစကားပါထားတယ်ဆိုတော့ NNDP ဥက္ကဋ္ဌရဲ့သဘောထားကိုအခုလိုနားဆင်ရပါမယ်ရှင်
ဒီမော်ဂီစနစ်သွားမယ်ဆိုရင်အားကောင်းတဲ့အတိုက်ခံဒုမုတ်တန်ချေချေအွန်လိုင်းနဲ့အတိုက်ခံကောင်းလေလူအပ်တယ်လို့ကျွန်တော်ကတော့အဲ့လိုခံယူတယ်။ဒါကြောင့်လာမယ့်ကျွန်တော်တို့ရွေးကောက်ရင်လာမယ့်လို့တ
ော့ NDB ဥက္ကဋ္ဌဦးသိန်းညွန့်ရဲ့ပြောစကားပါရှင်။တခါရွေးကောက်ပွဲတရင်အစီအစဉ်နဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာပါဝင်လာမှုအခြေအနေကိုလည်းပြောပြပေးသွားမှာပါ။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးနောက်ဆုံးရထားတဲ့ရွေးကောက်ပွဲတရင်တွေကိုမတ်အင်ဂျင်နိုင်ကကောက်နှုတ်စုစည်းပြီးကိုငိမ့်ချမ်းနဲ့အတူတင်ပြပေးထားပါရရှင်
။နှစ်လနီးပါးကြာရွေးကောက်ပွဲမဲဆယ်စည်းရုံးမှုတက်မှတ်ချိန်ဒီကနေ့နောက်ဆုံးရက်မှာတော့ထောက်ကနေရှိတဲ့အာနာယကြန့်ခိုင်ရေးပါတီကိုထောက်ခံသူတွေရန်ကုန်မြို့သူမနာမြို့ဦးစည်ဒီကွင်းမှာဒုတိယအကြိမ်စုဝေးခဲ့ကြတယ်လို့အခြားနိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆယ်စည်းရုံးမှုတွေကိုအဆုံးသတ်နေပြီဖြစ်ပါတယ်။တက်မှတ်ချိန်အရဆိုရင်အခုနိုဝင်ဘာလ6ရက်တောက်ကြနေ့ညတကောင်ရန်12နာရီတိတိမှာမဲဆယ်စည်းရုံးမှုတွေအားလုံးအဆုံးသတ်ရမှာပါ။အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့ရဲ့မဲဆွယ်စည်းရုံးမှုအားလုံးကိုတရက်စောပြီးနိုဝင်ဘာလ5ရက်နေ့ညတကောင်ကစပြီးအဆုံးသတ်ခဲ့ပါတယ်။အဲ့ဒီလိုအဆုံးသတ်တာနဲ့အတူမော်တော်ယာဉ်တွေ၊ဆိုင်တွေပေါ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလံတစိမ့်စည်းရုံးရေးလှုံ့ဆော်စာတွေကိုပြန်သိမ်းပြန်ခွာတဲ့လှုပ်ရှားမှုကိုလည်းမနေ့ညကတည်းကလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံရေးမှာတမိုင်းဝင်မဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီနှစ်ရက်အလိုနိုဝင်ဘာလ6ရက်နေ့မှာတော့မဲယုံအဖွဲ့ဝင်နေတဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနဲ့ပြင်ပရောက်နေတဲ့သူတွေကြိုတင်မဲတွေပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်အချို့ကြောင့်ကြိုတင်မဲလာပေးသူတွေအနေနဲ့အခက်အခဲတချို့ကြုံတွေ့နေရတာပါ။ရွေးကောက်ပွဲမဲဆယ်စည်းရုံးတဲ့ကာလအတွင်းဥပဒေအရတိုင်ကြားမှုတွေရှိပေမဲ့ကော်မရှင်နေနဲ့အရေးယူမှုအပိုင်းမှာအားနည်းမှုတွေရှိတယ်လို့လည်းကိုယ်စားလှယ်လောင်းတွေကပြောပါတယ်။လုံခြုံရေးပိုင်းမှာတော့ကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးပိုင်းတာဝန်ယူမှုလစ်ဟာမှုတွေရှိတာကြောင့်ခက်ခဲမှုတွေရှိနေတယ်လို့လည်းကိုယ်စားလှယ်တွေကပြောပါတယ်။ပုံကိုရေးအရထိခိုက်မှုတွေရှိတယ်လို့ကိုတိလက်ရောက်တိုက်ခိုက်မှုတွေလည်းရှိနေတာပါ
။ American တာမတ်ကြီး Darius Mitchell တန်ယုံဝန်ထမ်းတွေအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီလက်ထောက်အကြီးအကဲ Jonathan Stiver နဲ့ Congress လွှတ်တော်ကတာဝန်ရှိသူတွေဟာရွေးကောက်ပွဲကာလတလျှောက်စောင့်ကြည့်အကဲခတ်သွားမှာဖြစ်တဲ့အကြောင်းကြာသာပတေးနေ့ကအမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ် John Kirby ကသတင်းတောက်တွေကိုပြောဆိုသွားပါတယ်မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံအနေနဲ့ဥရောပသမဂ္ဂကတ်တာစင်တာနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအာရှကွန်ရက်တို့အပါအဝင်နိုင်ငံတကာကအကဲခတ်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းဆက်လက်အနီးကပ်လက်တွဲပြီးရွေးကောက်ပွဲကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရအနေနဲ့လည်းပြည်တွင်းပြည်ပခရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုကြိုတင်မဲပေးတဲ့လုပ်ငန်းတွေအပါအဝင်ရွေးကောက်ပွဲကိုအပြည့်အဝအကဲခတ်ခွင့်ပြုဖို့ကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းခဲ့ပါတယ်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်တမိုင်းဝင်အထွေထွေရွေးကောက်ပွဲကြီးကိုငြိမ်းချမ်းပွင့်လင်းမြင်သာစွာလူထုဆန္ဒနဲ့အညီကျင်းပဖို့တိုက်တွန်းကြောင်းကုလသမဂ္ဂအပါအဝင်အမေရိကန်ဗြိတိန်နဲ့အနောက်နိုင်ငံတန်ယုံပေါင်း10ခုကနေဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲကြီးဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့မှတ်တိုင်တစ်ခုဖြစ်လာမယ်လို့အနောက်နိုင်ငံတွေအနေနဲ့ရှုမြင်ကြောင်းနဲ့တန်ယုံနေအနေနဲ့ရွေးကောက်ပွဲဖြစ်စဉ်ကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်ရှင်။
မအင်ဂျင်နိုင်ကောက်နှုတ်စူးစီးတင်ပြခဲ့တဲ့ရွေးကောက်ပွဲသတင်းတွေဖြစ်ပါလေရှင်အခုတခါမြမခသတင်းဌာနနဲ့ VOE မြန်မာပိုင်းတို့ပူးတွဲတင်ဆက်ပေးနေတဲ့နိုင်ငံရေးပါတီများမိတ်ဆက်ကဏ္ဍကိုကြည့်ကြရအောင်ပါတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်တဲ့ဒေါ်ညိုညိုသိန်းနဲ့ဦးအောင်သူတို့ရဲ့ရွေးကောက်ပွဲဆိုင်ရာအမြင်တွေကိုမေးမြန်းပြီးတော့တင်ပြပေးထားတာဖြစ်ပါလေရှင
်ဆိုရတဲ့တက်လာပြီးနောက်ပိုင်းအတိုက်ခံလွှတ်တော်အမတ်ဖြစ်လူတိများလာတဲ့
အခုလက်ရှိရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုတင်ဟာလာမယ့်ရွေးကောက်ပွဲကိုဗဟန်းမြို့နယ်ကနေဝင်ရောက်ရှင်ပြိုင်သွားမှာပါကြည်တူးလွှတ်တော်နေရာအတွက်တတိပုဂ္ဂလကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲဝင်ရောက်ရှင်ပြားတဲ့ရွေးချက်နဲ့သူမရဲ့မူဝါဒကိုတော့ဒေါက်တာညိုတင်ကအခုလိုပြောပါတယ
်ရွေးကောက်ပွဲကတော့အန်တီဒိုနိုင်ငံမှာအမားတွေအများကြီးရှိနေတယ်လေနော်လက်ရှိလဲအမားတွေအများကြီးရှိနေတဲ့နိုင်ငံပေါ့အဲ့တော့အမားတွေရှိနေတဲ့နိုင်ငံတော်ကြီးမှာအဲ့ဒီအမားတွေကိုတက်နိုင်သလောက်ပေါ့နော်အမှန်တည်းအဖြစ်ပြုပြင်ပေးဖို့ရည်ရွယ်ချက်နဲ့ပေါ့နော်ဒီရွေးကောက်ပွဲကိုဝင်ရောက်ရှင်းတိုင်တာပါအန်တီကတော့ပြည်သူကိုပေးထားတဲ့ကိရိယာတော့ပေါ့နော်အခွင့်အရေးမဲ့တွေပေါ့နော်ဖိနိတ်ခံလူစားစားတွေပဲကင်အမြဲတမ်းအန်တီချက်တီကောက်ွယ်သွားမယ်တခါကျွတ်တော်တဲ့ရောက်တဲ့အခါမှာဒါလက်ပေးလိုက်နိုင်ငံတော်မှာတကယ်ကိုကြီးကြီးမားမားကိုဖြစ်နေတဲ့လက်ပေးလိုက်လက်ရည်မှုတွေတိုက်ဖြတ်ဖို့အခါနိုင်ငံတော်ရဲ့စီမံကိန်းတွေပြန်လဲစစ်စစ်ဖို့နဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးကိုအဓိကထားပြီးလုပ်မယ်လို့ဒီကလူတို့ကတိပေးထားပါတယ်တတိယမေးချတယ်ပေါ့နော်တတိပုဂ္ဂလအနေနဲ့ကျွတ်တော်တွေမှာမလုပ်ခဲ့မလုပ်နိုင်မလဲဆိုလို့ရှိရင်အတေကတတိပုဂ္ဂလအနေနဲ့ပြီးခဲ့တဲ့ကျွတ်တော်သက်တမ်းမှာအတေလုပ်ခဲ့တာတွေသက်သေရှိပါတယ်ဆိုတော့ပြောတယ်ပြီးတော့အခါကျတော့လာမယ့်ပေါ့နော်လွှတ်တော်သက်တမ်းအတွင်းမှာလဲပေါ့ပြည်သူလွှတ်တော်မှာအန်တီကလွှတ်တော်ကုစလေရဲ့ဆေးရခံမျိုးလက်မှတ်ကိုယူပြီးတော့ပြည်သူလူထုအတွက်လက်တွေ့ကျတဲ့အပြောင်းလဲတွေကိုလက်တွေ့ကျကျဆောင်ရွက်သွားမှာပါလို့အဲ့လိုခရီးပေးထားတယ်နော်
ခြေကဥပဒေပြင်ဆင်မှုအတွက်ဆိုရင်တော့တက်မတော်သားလွှတ်တော်ကုစလေ25ရာခိုင်နှုန်းရှိနေတဲ့အတွက်သူတို့ရဲ့မဲခုံရရှိနိုင်အောင်ဆွဲဆောင်ရမယ်လို့လည်းဒေါက်တာညညတင်ကပြောပါတယ်လာမယ့်ရွေးကောက်ပွဲတော့ကျူပီကိုဘလို့ပုံစံနဲ့မဲဆွယ်နေလဲသူမကိုဘာကြောင့်မဲပစ်တင်လဲဆိုတာကိုဒေါက်တာညညတင်ကအခုလိုပြောပါတယ
်။အော်အန်တီနေကတော့အန်တီကလွှတ်တော်ရဲ့ရောက်လို့ရှိရင်ပေါ့နော်အန်တီရဲ့မဲဟာပြည်သူလိုလားတဲ့ပါတီအစိုးရဖွဲ့ရေးကိုပဲအထောက်အကူဖြစ်မှာပါပေါ့နော်အန်တီကပြည်သူမလိုလားတဲ့အစိုးရအဖွဲ့ကိုအန်တီကအထောက်အကူပေးမှာမဟုတ်ပါဘူးပေါ့နော်အဲ့ဒါကိုတော့ပြည်သူလူထုကဒါဆက်ဆက်ယုံကြည်စေချင်ပါတယ်လွှတ်တော်ထဲမှာအန်တီဒီပြည်သူဘက်တော်သားတွေနဲ့စုပေါင်းပြီးတော့ပေါ့နော်ဒီမိုကရေစီစနစ်ရဲ့အနှစ်သာရဖြစ်တယ်ပေါ့နော်ပြည်သူလူထုရဲ့အတန်စစ်မှန်တဲ့အတန်တွေလွှတ်တော်ထဲရောက်ရှိရေးပေါ့နော်အစိုးရတရက်ကိုထိန်းချောင်းရေးကိုတဆိုင်မှတ်မှဆောင်ရွက်သွားမှာပါလို့အန်တီကပြည်သူလူထုအတွက်ကိုတောက်လျှောက်ပေါ့နော်တဆိုင်မှတ်မှရက်တည်ခဲ့တယ်ပေါ့ပြည်သူအကျိုးစီးပွားကိုတောက်လျှောက်ကာကွယ်ခဲ့တယ်ပေါ့နော်မိမိရဲ့ဒါကိုချိုးအစီးပွားကိုဆွတ်လွှတ်ပြီးတော့ပေါ့နော်ဒါတောက်လျှောက်ပြည်သူဘက်ကရက်တည်ခဲ့တဲ့ကိုယ်စားလှယ်အဖြစ်ပြည်သူလူထုကသိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အထူးပြောပြီးတော့ပေါ့နော်ပြည်သူလူထုကိုစီရင်စရာမလိုပါဘူးလို့ထင်ပါတယ
်ဒေါက်တာညိုသိန်းဟာ2010ရွေးကောက်ပွဲတုန်းကဒီမိုကရက်တစ်ပါတီမြန်မာကနေရန်ကုန်တိုင်းလွှတ်တော်နေရအတွက်ဝင်ရောက်ရှင်ပြိုင်ခဲ့ပြီး2012မှာတော့တတိပုဂ္ဂလကိုယ်စားလှယ်ဖြစ်ခဲ့တာပါကျွန်တော်ကောင်းမြတ်ဖြူပါမြန်မာခသတင်းအေဂျင်စီကနေဒီလိုမျိုးပေးပို့လိုက်တာပ
ါနိုင်ငံရေးအကြီးအကဲအောင်တယောက်ဖြစ်တဲ့ကိုအောင်သူဟာလာမယ့်ရွေးကောက်ပွဲကိုမန္တလေးတိုင်းကနေအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရအတွက်တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်လွှတ်တော်ပြင်ပနိုင်ငံရေးနဲ့လွှတ်တော်တွင်နိုင်ငံရေးကိုချိတ်ဆက်လှုပ်ဆောင်သွားဖို့လဲကိုအောင်သူစီမှာအစီအစဉ်တွေရှိနေပါတယ်သူရဲ့ရည်ရချက်နဲ့လွတ်တော်တွေရောက်ရင်ဘယ်လိုလှုပ်ဆောင်သွားမယ်ဆိုတာကိုလည်းကိုအောင်သူကအခုလိုပြောပါရယ
်လွတ်တော်တွေနိုင်ငံရေးနဲ့လွတ်တော်ပြပနိုင်ငံရေးဆိုပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးလုံနည်းလုံဟန်ကိုကျွန်တော်တို့လေ့လာကြည့်မယ်ဆိုလို့ရှိရင်အဲ့လိုနှစ်ပိုင်းနှစ်ခန္ဓာတွေ့ရမယ်ပေါ့အဲ့တော့ကျွန်တော်တို့ကဒါဟဟလာလွတ်တော်တွင်နိုင်ငံရေးနဲ့လွတ်တော်ပြပနိုင်ငံရေးချိတ်ဆက်ပြီးဆောင်ရွက်မှသာလျှင်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပို့ပြီးတော့မြန်ဆန်နိုင်မယ်လို့ကျွန်တော်တို့ကယူဆရတယ်အဲ့ဒီလိုချိတ်ဆက်ဆောင်ရွက်ရမယ်ဆိုတာကိုကျွန်တော်တို့ကလုံလဲလုံစော်တယ်ပြီးတဲ့အခါကျတော့ဒါမဲဆွယ်ပွဲတွေမှာလည်းပဲဒီလိုတွေကျွန်တော်တို့တွေ့ရကြုံကြားရတယ်ပေါ့နော်သို့တော့တကယ်လွတ်တော်တွေရောက်သွားတဲ့အခါကျတော့အဲ့ဒီလိုချိတ်ဆက်ဆောင်ရွက်တာတွေကိုလုံးဝမတွေ့ရဘူးပေါ့နော်တကယ်ပါတီကြီးတွေကလည်းဒီလွတ်တော်ပြင်ပနိုင်ငံရေးလှုပ်ရှားဆောင်ရွက်တဲ့သူတွေနဲ့လှုပ်ရှားဆောင်ရွက်ခြင်းဒါကိုမတွေ့ရဘူးအဲ့တော့ကျွန်တော်အနေနဲ့ကတော့လွတ်တော်တဲ့ရောက်သွားမယ်ဆိုလို့ရှိရင်လေဒီဒေသတွေမှာဟုတ်လားတောင်သူလယ်သမားရေးရာတွေအလုပ်သမားရေးရာတွေဘာတွေနင့်နာဆုံးရှုံးမှုတွေရှိသလဲဘာတွေပဏိပခတွေဖြစ်နေသလဲအဲ့ဒါတွေကိုကျွန်တော်စီကိုသူတို့တင်ကြပါလိမ့်မယ်ကျွန်တော်ကလွတ်တော်ထဲမှာဆက်ပြီးတော့ဒီကိစ္စတွေအတွက်အရေးယူဆောင်ရွက်သွားဖို့ဆိုပြီးတော့ကျွန်တော်တို့တိုင်ပင်ဆွေးနွေးဆုံးဖြတ်ထားတာတွေရှိပါတယ
်စီးပွားရေးမူဝါဒနဲ့ပတ်သက်လို့တော့နိုင်ငံများကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့အတွက်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးတာမကတခြားပြင်ဆင်ရမယ့်အပိုင်းတွေအများပြားရှိနေတယ်လို့ကိုအောင်သူကပြောပါတယ
်ကျွန်တော်တို့အလုပ်သမားပဏိပခတွေတောင်းလူလယ်သမားအရေးခင်းတွေအဲဒီအရေးခင်းတွေအပိုင်းမှာလည်းပဲကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကအဲဒီပဏိပခတွေကိုဖြည့်ဆင်းဆောင်ရွက်တာမှာလွှမ်းမိုးခြင်းခံရတယ်ပေါ့နော်အာ အဓိကကကျွန်တော်တို့အဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြောင့်ဒီပဏိပခတွေဒီအရေးခင်းတွေဘက်ကိုကျွန်တော်တို့ဖြည့်ရှင်းဖို့အတွက်ကိုမလှည့်နိုင်ဘူးဖြစ်နေကြတယ်လွတ်တော်အတွင်းမှာဟာလာဖွဲ့စည်းပုံအခြေခံဥပဒေဆောင်ရွက်နေတဲ့အချိန်အတွင်းမှာပဲပေါ့နော်အာကိုနိုင်ငံကိုတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အာကျွန်တော်တို့ဘယ်လိုမျက်နှာမူကြမလဲပေါ့အဲ့ဒီဒါစိတ် level အပိုင်းမှာတော့ကျွန်တော်ဒီဟာတွေဒီကိုဥစားပေးပြီးတော့လုပ်ဖို့ကျွန်တော်စီစဉ်ထားပါတယ
်။ဒါနီအောင်သူလူအမိတွင်ခဲ့တဲ့ကိုအောင်သူက88ကာလတရားနီဆန္ဒပြပွဲမှာဦးဆောင်လှုပ်ရှားခဲ့ပြီးလည်းဖြစ်ပါတယ်။စစ်အစိုးရလက်ထက်မှာတော့ထောင်ဒဏ်65နှစ်ချမှတ်ခံခဲ့ရပါတယ်။ကျွန်တော်တည်ရပါ။မြမကတရင်အင်ဂျင်စီကနေ VOA ကိုပြပို့လိုက်တာပါ။
ဝီယိုမြန်မာပိုင်းနဲ့မြန်မာခသတင်းမီဒီယာတို့ပူးပေါင်းတင်ဆက်ပေးနေတဲ့နိုင်ငံရေးပါတီမိတ်ဆက်ကဏ္ဍကနေတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့မူဝါဒတွေအကြောင်းတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတွေ့ဆုံမေးမြန်းခန်းတစ်ခုကိုဆက်ပါအောင်မယ်။ရွေးကောက်ပွဲဝင်ရောက်ရှင်ပြရမှာပြည်သူလူထုရဲ့အကြိုအတွက်မျှော်လင့်ချက်တွေပေးတာမျိုးထက်လက်တွေ့ဆောင်ရွက်နေတဲ့အဖွဲ့ဖြစ်တယ်ဆိုတာကိုအဓိကမဲဆန္ဒရှင်တွေကိုသတင်းစကားပါထားတဲ့အကြောင်းအမျိုးသားဒီမိုကရေစီပါတီသစ် NNDP ဥက္ကဋ္ဌဦးသိန်းညွန့်က VOA ကိုပြောပါတယ်။ဦးသိန်းညွန့်နဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းတို့ရဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုနားဆင်နိုင်ကြပါပြီရှင်။
အခုရွေးကောက်ပွဲဝင်မယ်ဆိုတော့ရွေးကောက်ပွဲဒီကြေညာစာတမ်းပေါ့ manifesto လို့ခေါ်တာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရဲ့ရှေ့ရေးပေါ့အဲ့ရည်ရွယ်ထားတဲ့ရည်ရွယ်ချက်ကလေးတွေနဲ့ဒီပြည်သူလူထုအတွက်အကျိုးပြုမယ့်ရည်ရွယ်ချက်တွေပတ်သက်ပြီးတော့အချင်းချင်းပြီးတော့နည်းနည်းပြောပြပေးပါလားရှင
်ကျွန်တော်တို့ကကျွန်တော်တို့ပါတီရဲ့မူဝါဒကိုပါတီတည်ဆောက်တဲ့စည်းမျဉ်းစာအုပ်ထုတ်တယ်ဟာကျွန်တော်တို့ကမဟာဗျူဟာ၃ရပ်ကိုအဓိကထားတင်ပြပါတယ်အဲ့ဒါကဘာလဲဆိုရင်အမျိုးသားပြန်လည်တင်ပြရင်ဒီမိုကရေစီလူခွင့်ရေးဖြစ်တယ်အဲ့ဒီမှာဒီဟာသုံးခုလည်းဟိုရောင်ဝါဝါပေါ့ခုတခွေးမှာတမျိုးဒီတခွေးမှာတမျိုးကျွန်တော်တို့မချက်တော့ဘူးစရိယာနီးပြီးပါနှစ်ခုတတ်မှတ်ထားပါတယ်အဲ့ဒါကဘာလဲဆိုတော့တရားဥပဒေပေါင်းတွင်းမှညှိချတာဖြစ်စေနောက်နီးပြီးပါတရားကတော့နိုင်ငံရေးကိုနိုင်ငံရေးတည်နာနဲ့ဖြစ်စေအဲ့တော့မဟာပြူသောသုံးခုဒီနီးပြီးပါနေရာနဲ့အကောင့်ထဲပေါ်တဲ့အခါမှာလက်ရှိကျွန်တော်တို့ကလည်းမထောက်စီဖွဲ့စည်းမှုအခြေခံဥပဒေဆိုတာတတ်မတော်ကသဘောမတူကြမြပြင်းလို့မရဘူးဆိုတာကျွန်တော်တို့သိပါတယ်။ဒါအမျိုးသားရေးပြဿနာပါ။အဲ့ဒါမျိုးကိုကျွန်တော်တို့ကလွှဲမတဲ့မျှော်လင့်ချက်နဲ့ကိုယ့်ပါတီကပြင်လို့ရတယ်ဆိုတာမျိုးကျွန်တော်တို့မပြောဘူး။နောက်လူလူလည်းမပြောဘူး။အမျိုးသားပြန်လည်းတင်းမြတ်ရေးကိုလာကျွန်တော်တို့မြင့်တင်မယ်။တစ်ချိန်တည်းမှာပြည်သူလူရဲ့အခက်အခဲပြဿနာကိုကျွန်တော်တို့ဖြေရှင်းသွားမယ်။ပြည်သူ့အခက်အခဲပြဿနာဆိုတာဒီနေ့ပမာလူလူကဆင်းရဲတယ်။တိုင်းပြည်ကဖွံ့ဖြိုးမှုနှိမ့်ကြတယ်။အဲ့ဒီနိုင်ငံမှာလူလူရဲ့စားဝတ်နေရေးပြဿနာအင်မတန်ကြီးမားတယ်။အဲ့တော့ကျွန်တော်တို့ဒီရွေးကောက်ပွဲဝင်တဲ့အခါမှာကျွန်တော်တို့ပြီးတဲ့ကတိကပြည်သူ့ရဲ့ခက်ခဲပြဿနာကိုဖြေရှင်းပေးမယ်။ရန်ကုန်တိုင်းမှာဝင်ပြိုင်တဲ့ပါတီဖြစ်တဲ့တွေရန်ကုန်မြို့တော်ထဲမှာနေစဉ်နေမြတ်တိုးပွားလာတဲ့ရာဇဝတ်မှုတွေကိုရော့အောင်ကျွန်တော်တို့ဆောင်ရွက်မယ်။ရင်လန်းပိတ်ဆို့မှုအန္တရာယ်ဟာဒီနေ့ရန်ကုန်လူရန်ကုန်သားတွေကနေစဉ်တနာရီ၃နာရီအချိန်လေးကိုဘလကားပေါ်မှာကုန်နေရတယ်။ဒါကြောင့်အဲ့ဒီရင်ခက်ခဲပြဿနာကိုဖြေရှင်းပေးမယ်။တတိယချက်ကတော့ကျွန်တော်ကိုယ်တိုင်ကလွတ်တော်မှာအခွင့်အလိုက်စားမှုတိုက်ဖြစ်ဥပဒေကြောင်းတင်ခဲ့သူဖြစ်တဲ့အတွက်တော့ကျွန်တော်တို့နိုင်ငံမှာအဆင့်အသီးသီးမှာတော့အခွင့်အလိုက်စားနေတဲ့ကိစ္စလေးကိုစတင်တိုက်ပွဲဝင်မယ်။အဲစရုပ်ထားချက်ကတော့ကျွန်တော်ကိုယ်တိုင်နဲ့ဒါအခုပထမကြိမ်လွတ်တော်သက်သာမှာတွေ့ရတယ်။ကျွန်တော်တို့တိုက်ပြီးမှာရွေးကောက်ခံအာဏာရှင်စနစ်ပေါ်ပေါက်နိုင်မဲ့အလားအလာလေးကျွန်တော်တွေ့တယ်။တော့အာဏာရှင်ဆိုတာစစ်တပ်ကအာဏာသိမ်းမှာမဟုတ်ဘူး။စစ်တရားလိုရွေးကောက်ပွဲနဲ့တက်လာနိုင်တဲ့အာဏာရှင်စနစ်ဖြစ်မဲ့အောင်ပြည်လက်တွေမြို့တော်ခအာဏာရှင်စနစ်ကိုတားဆီးမယ်ဒါကတော့ဒီလွတ်တော်တသားအတွေ့အကြုံရပေါ့အဲနောက်တစ်ချက်ကတော့ကျွန်တော်တို့ခလေးသူငယ်မရေကိစ္စတည်တံပေးဖို့ကျွန်တော်ဖရမိုင်ကြီးတက်တာမှာ၃ကြိမ်လုံးလုံးကြိုးစားခဲ့တယ်မအောင်မြင်ခဲ့ဘူးအဲ့တော့အခုချိန်ဤဝေခံရရင်လည်းကျွန်တော်တို့ကဒီဥပဒေတက်ထားနိုင်ဖို့မရေသမားတွေကိုတည်တံပေးနိုင်ဖို့ခလေးသူငယ်မရေသမားတွေတိုင်းပြည်ရဲ့အနာဂတ်ကိုဖျက်ဆီးတဲ့အတွက်ဒါကိုကျွန်တော်ဆက်လက်ကြိုးပမ်းမယ်နောက်ဆုံးတစ်ချက်ကတော့အခုအားလုံးကြားတဲ့အတိုင်းပဲကျွန်တော်တိုင်းပြည်မှာတမနာလှုပ်ရှင်တဲ့လူနဲ့အစိုးရလှုပ်ရှင်တဲ့လူနဲ့တော့ဒီအတန်လေးပဲတိုင်းပြည်ကကြားနေရတယ်ဒီမိုကရေစီစနစ်သွားမယ်ဆိုရင်အားကောင်းတဲ့အတိုက်ခံဒုမုတ်အတိုက်ခံကောင်းတဲ့အတန်ကြီးကြီးအွန်လိုင်းနဲ့အတိုက်ခံကောင်းတဲ့လူအပ်တယ်လို့ကျွန်တော်ကတော့အဲ့လိုခံယူတယ်ဒါကြောင့်လာမယ့်ကျွန်တော်တို့ရွေးကောက်ရင်လာမယ့်လွတ်တော်မှာလည်းတာဝန်သိတဲ့တတိရှိတဲ့အတိုက်ခံဖြစ်တော့ကျွန်တော်တို့ရပ်တည်သွားမယ်ဆိုတဲ့အခါကို
ကျွန်တော်တို့တင်ပြရင်းနဲ့နောက်နှစ်ရက်စီဖွဲ့စည်းပုံအခြေခံဥပဒေကိုအမျိုးသားပြန်လည်တင်ပြရေးပေါင်းသွင်းရရနိုင်တယ်မြတ်နောက်လူလူအတွက်အခွင့်အရေးယူပြီးတော့ဆောင်ရွက်သွားဖို့ပါငါကျွန်တော်ရဲ့ပါတီရဲ့ဘူဟာရပါပဲဟုတ်ကဲ့ပါအခုပြန်ရမှာလေဒီအင်အားကြီးပါတီပေါ့နော်အာနာယပြည်ခိုင်ပြူပါတီရှိမယ်အတိုက်ခံဒီအင်အားကြီးပါတီဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီရှိမယ်နောက်
အဲ့လိုမျိုးဟိုအင်တိုင်းအားတိုင်းပြန်ရမယ်အခြေအနေမှာဒီမြို့သားဒီမိုကရေစီပါတီတဲ့အကဲမဟာပြူဟာလေးတည်ပြရစီချင်းဘယ်လိုများနိုင်အောင်ဟိုပြိုင်လဲပေါ့လေကျွန်တော်တို့ကတော့ဦးတင်ကန်းကျွန်းမှာလည်းဟိုလူလူရဲ့ဟိုလိုအပ်ချက်တွေအခက်ခဲတွေကိုကျွန်တော်တော်တော်ဆောင်ရွက်ပေးခဲ့တယ်လမ်းဆိုလို့ရှိရင်ကျွန်တော်တင်ကန်းကျွန်းမြို့နယ်မှာ 90 ပြည်သူပဲရက်တည်ပြီးတော့ဟောလာကျေဝင်းပြကျေဝင်းမပြအမေကုန်းပေါင်း136ခုမိခဲ့တယ်အစု36တင်ခဲ့တယ်ဥပဒေကြမ်းနဲ့ဆက်စစ်ခုတင်ခဲ့တာရှိတယ်နော်အဲ့ဒါတွေကတော့တင်ကန်းကျွန်းမြို့နယ်အကုန်လုံးကိုဆောင်ပေးသူလို့ပေါ့တို့တော့ကျွန်တော်တို့ရွေးကောက်ပွဲဝင်မဲ့မြို့နယ်တွေမှာလည်းကျွန်တော်တို့ကတော့အလတ်လုတ်တဲ့လူလူတွေအလတ်လုတ်ပြတဲ့လူနော်အဲ့ဒီအတွက်နော်ကျွန်တော်တို့လိုအလတ်လုတ်ချ ဒီကနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးအတွက်ကြိုတင်မဲတွေကိုပြီးခဲ့တဲ့လ2020ခုနှစ်ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးအတွက်ကြိုတင်မဲတွေကိုပြီးခဲ့တဲ့လ2020ခုနှစ်ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးအတွက်ကြိုတင်မဲတွေကိုပြီးခဲ့တဲ့လ2020ခုနှစ်ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးအတွက ဒီမှာပေါ့နော်အဲ့တော့ဒီမြို့သားဒီမိုကရေစီပါတီတည်ရဒီတက်မတော်ပေါ်လို့ရှုမြင်လဲဆိုတာလည်းသိပြရခြင်းရှင်အဲကျွန်တော်တို့ပြောတာကတော့ဒါတော့ကျွန်တော်ပွင့်နေနေလဲတော့သူ့ဘောကြတာရှိတယ်တမတော်နဲ့ပတ်သက်ရင်ကျွန်တော်တို့ဟာနေပေါင်း20ကျော်တဖက်နဲ့တဖက်စာရင်းခဲတဲ့ခါကျတော့ဖနမကြီးလို့တော်တော်တန်ငန်းနေနဲ့ပြောရင်သူတို့လည်းကျွန်တော်တို့စောက်ကြည့်ကျွန်တော်တို့လည်းသူတို့ကိုကျွန်တော်တို့က ဒီဆောင်ချင်းလက်တွေ့အလုပ်လုပ်ပြဖို့အရေးကြီးပါတယ်။နော်ဒီခမင်းသားဖိတ်ယူလို့နေမရပါဘူး။အဲ့တော့အတမ်းတော်နဲ့ပတ်သက်ကျွန်တော်တို့ပြောတာကတော့အမျိုးသားပြန်လဲတင်ပြရေးကိုကျွန်တော်တို့ဆုံးဖို့မြင့်မယ်။အချိန်ထဲမှာတမ်းတော်ဘက်ကလည်းအင်ဒိုနီးရှားလိုတောင်ကိုရီးယားလိုသွေးကြုံယူပြီးတော့အချိန်တစ်ခုမှာနော်ဒီလက်ဆက်ကလည်းလုံးနဲ့ပတ်သက်ပြီးပြန်လဲပြီးတော့နော်ဟိုစောက်ခွန်နိုင်တ เสียดิเสียเนี่ยอนาคตไม่รู้ดิบ่ตู่ตํารวจเบิกก็เลยตบตู่ได้คํามาตรุยี้อสุตีนด้วยได้คํามาปีเกเรราชิงกางุนี่เปลี่ยนเส้นผู้จูบ้านได้คํามาไอ้นี่เช็คก็เอาเงินแก่ล่ะเว้ยถ้าตํารวจก็ดูเข้ากันหมู่ยาได้เกษาผู้อะแล้วเจ้าตนเราก็ว่าเราตนเราก็อกุที่งานเนี่ยมาเลยตํารวจก็ตนเราต้ายหนีตัวเลลุตะไหนไงนี่มาสู่ล่ะเราตรุลุตต่อด้วยมายောက်แต่ตํารวจก็กูเสียดิอ่ะ ตํารวจราคูเสียดีอ่ะตลอดแม้ๆอติมาอยู่แกพี่ดิอกูแลน้องจริงลุตตเปียงรู้สิเปรุยะอติมาปิเจท้องกันเจเนตูตะแบกกะดีโมกีอขุยยีเนี่ยลูขุยยีโตตัดเนเนมาตู้เฉวะมั้ยตะแบกกะแลตํารวจเนี่ยหนีท้าโหน้าแลเลตวยตํารวจบ่ทีตินี่เนาะกะลีเนี่ยเอาตู้ยันหลูพี่รอยันละบ่ซอดะเอาตู้จังเราลงมามา
โอเคป่ะอะกูดีณท้องสังฆายุคกวยปอนเนาะยุคกวยมาที่ยุทธาดิโมคราซีปาร์ตี้เดอเนเนี่ยနိုင်ငံပြည်ဘယ်နေရာတိုင်းနှုတ်လောက်ရှိပါလဲရှင်အဲအဲ့အဲ့တော့ကျွန်တော်ကတော့ဟိုရန်နှုံးတော့ကျွန်တော်မပြောလို့เนาะကျွန်တော်တို့အလုပ်လုပ်တာကိုအတိမပြုတဲ့ဒါမျိုးနဲ့အတိမပြုတဲ့လူတို့ရဲ့အခြေပေါ်ဟာမူတည်ပြီးတော့เนาะကျွန်တော်တို့အရင်ပြည်တော်စုလွတ်တော်မှာကျွန်တော်တယောက်တည်းတိုင်းဒေသကြီးလွတ်တော်မှ
ူဖြစ်တဲ့အတွက်နော်ဟိုနှစ်ခုကျွန်တော်ပြင်ဆင်လာပါတယ်တစ်ခုကတော့နော်လူလူရဲ့ထောက်ခံမှုရတဲ့အပေါ်မှာမူတည်ပြီးတော့တော့ကျွန်တော်လွတ်တော်ကူစရဲအရေးအတွက်ဒီအခုအချိန်နဲ့တော့တစုံတရာသိုးသက်လာမယ်လို့ကျွန်တော်တို့ပါတီကရည်မှန်းထားပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါ
တယ်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်
အမျိုးသားဒီမိုကရေစီပါတီတဲ့ NNDP ဥက္ကဋ္ဌဦးသိန်းညွန့်ကို VOA ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါလေရှင်
ုပ်ရွေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA American အသံရဲ့တောက်ကြနေညပိုင်းညနေပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်တစ်ခုဆက်ပေးပါမယ်။ဒီအစီအစဉ်ကိုတော့ Inter News ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးသွားမှာပါ။ကိုစိုက်ထွန်းအောင်လွင်နဲ့မက်ကေဇူးတို့ကတင်ဆက်ပေးထားပါတယ်ရှင်။
ဒီခိုင်ပြည်နယ်မှာမြို့နယ်တစ်ဝက်လောက်မှာပဲရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကစောင့်ကြည့်နိုင်မယ်လို့သိရပါတယ်။ဒီခိုင်ပြည်နယ်မှာ Pace နဲ့ Phandie ရင်ပါဝင်စောင့်ကြည့်ရေးအဖွဲ့၃ဖွဲ့နဲ့အဖွဲ့ငယ်၅ဖွဲ့လောက်ရှိပေမဲ့လူရင်အားနဲ့လမ်းမဆက်တွေရေးအခက်အခဲကြောင့်မြို့နယ်အလုံးကိုလွမ်းခြုံပြီးစောင့်ကြည့်ဖို့ကော်မရှင်ကိုမတင်ပြထားဘူးလို့ပြောပါတယ်။မောင်တော်ဘူရီတောင်ရတိတောင်အမ်းမြို့နယ်ပါဝင်မြို့နယ်အချို့မှာရှိတဲ့မြို့တွေမဲရုံတွေကိုပဲစောင့်ကြည့်နိုင်တယ်လို့သိရပါတယ်။အဲ့လိုမြို့နယ်တိုင်းမှာမစောင့်ကြည့်နိုင်ရင်မဲမတမာမှုတွေဖြစ်လာမှစိုးရိမ်တယ်လို့ရခိုင်ပြည်နယ်ရဲ့တခုတည်းတော့ဒေတာကဆောင်ကြည့်ရေးအဖွဲ့ဝန်လက်ဖောင်ဒေးရှင်းကဥခိုင်ကောင်းဆောင်ကပြောပါတယ်
။ဒီမှာလောလောဆယ်မဲမတမာမှုဖြစ်နိုင်တာကတော့ဒီအဓိကချိုတင်မဲတခုကိုပဲစိုးရင်ရတာပေါ့နော်။တင်မဲဖြစ်မဲဟာလည်းစိုးရင်ရတယ်။ဘာကြောင့်ဆိုတော့ဒီမိဆန္ဒရှင်တွေကိုရွေးကောက်ဖို့ဆရာပညာသိချင်းတွေမရှိတဲ့အတွက်တစိုက်ထူပြီးတာနဲ့မိသားကိုခောက်လိုက်မယ်ဆိုရင်အစွမ်းအထင်ဖြစ်သွားနိုင်တယ်။
ရခိုင်ပြည်နယ်မှာပါတီ၉ခုရှင်ပြန်ရမှာဖြစ်ပြီးမြို့နယ်၁၈မြို့နယ်မှာမဲရုံပေါင်း2400ကျော်ရှိပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ကြားကောင်းခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ပူးပေါင်းပြီးရှမ်းပြည်နယ်မိုင်းတုံမြို့နယ်အတွင်းကမဲယုံတွေအတွက်မဲယုံကိုယ်စားလှယ်တွေကိုခွဲဝေနေရရှာထားပေးမယ်လို့သိရပါဗျ။ပါတီအထက်ပိုင်းတာဝန်ရှိသူတွေရဲ့ညွှန်ကြားမှုကြောင့်မဟုတ်ပဲဒေသအတွင်းလမ်းမဆက်သွယ်ရေးအခက်အခဲကြောင့်နဲ့လူရင်းအခက်အခဲကြောင့်အခုလိုပူးပေါင်းဆောင်ရွက်ရတာဖြစ်တယ်လို့ SNLD ရဲ့မိုင်းတုံမြို့နယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်စိုင်းဝင်းမြတ်ဦးကပြောပါဗျ။မဲယုံပေါင်း58ယုံရှိတဲ့မိုင်းတုံမြို့နယ်အတွင်းကနေရာ50လောက်မှာSNLD ကမဲယုံကိုယ်စားလှယ်တွေဆီလွတ်ထားမှာဖြစ်ပြီး NLD ကတော့မဲယုံရှိယုံအတွက်ကိုယ်စားလှယ်တွေကိုဆီလွတ်မှာပါ။မိုင်းလုံးမြို့နယ်တောင်ဘက်မှာရှိတဲ့ UWSA တောင်ပိုင်းတပ်ဖွဲ့တွေနဲ့ဝတိုင်းရင်းသားတွေအရှိရှတဲ့နေပြည်တော်စုမှာတော့ SNLD ရဲ့မဲယုံကိုယ်စားလှယ်တွေကပဲတာဝန်ယူမယ်လို့သိရပါတယ
်။ကြားပြည်နယ်အတွင်းကမဲယုံ32ယုံကိုတပ်မတော်ကဂိုက်900ကျော်ပဲလုံခြုံရေးယူမှာဖြစ်တယ်လို့ကြားပြည်နယ်ရွေးကောက်ပွဲအရာရှိဦးကျော်ဆန်းဝင်းကပြောပါတယ်။ကြားပြည်နယ်အတွင်းကရခိုင်2010ရွေးကောက်ပွဲတွေတုန်းကမဲယုံမဖွင့်နိုင်ခဲ့တဲ့နေရာတွေနဲ့ဖုန်းလိုင်းမရတဲ့ဆက်သွယ်ရေးမရှိတဲ့ဝေးလံတဲ့ဒေသတွေကမဲယုံတွေမှာလိုက်ကော်မျိုးစစ်တပ်ကလုံခြုံရေးယူပေးမှာဖြစ်ပါတယ်။မဲယုံတရုံမှာတပ်မတော်ရာ10ဦးလောက်ကလုံခြုံရေးရယူမှာဖြစ်ပြီးရွေးကောက်ပွဲအတွက်တီးတန့်ခန့်ထားတဲ့အထူးရဲတွေလုံခြုံရေးရဲတွေလည်းပါလာအောင်မှာပါ။လုံခြုံရေးယူမဲ့မြို့နယ်တွေကတော့လိုက်ကော်မျိုးနယ်၊ဒီမော့ဆိုမျိုးနယ်၊ဖရူဆိုမျိုးနယ်၊ဖားဆောင်မျိုးနယ်နဲ့တမရယုံပြည်တော်စုဝင်ကြီးဦးအောင်မင်းဝင်ရောက်ရှင်ပြိုင်မဲ့ရှားတော်မျိုးနယ်တို့ဖြစ်ပါတယ်။
ရှိမီနယ်မှာပြည်ပရောက်ကြိုတင်မဲ့ပေးသူ62ဦးရှိတယ်လို့ရှိမီနယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးလင်းကျော်ကပြောပါတယ်။ဒီ62ဦးထဲမှာစင်ကာပူနိုင်ငံနဲ့ကိုရီးယားနိုင်ငံကဆန္ဒမဲ့ပေးသူအများဆုံးဖြစ်ပါတယ်။ရှိမီနယ်ကနေပြည်ပရောက်သူတွေကြိုတင်မဲ့ပေးဖို့ပုံစံ15နဲ့လျှောက်ထားသူ120ဦးရှိတဲ့အထက်ကပြည်နယ်ရွေးကောက်ပွဲကော်မရှင်ကစီစစ်တဲ့အခါမဲပေးခွင့်ရှိသူဦးရေက69ဦးသာရှိခဲ့ပါတယ်။ဒါမဲ့အထွေထွေရွေးကောက်ပွဲမှာရှိမီနယ်ကမဲပေးခွင့်ရှိသူဦးရေက2,800ခန့်ရှိပါတယ်။
လာမယ့်ရွေးကောက်ပွဲနေ့မှာမန္လေးနန်းတွင်စစ်တပ်မဲယုံစီကိုအဝင်ထွက်ပြုမဲ့ပြည်သူတွေအတွက်နန်းတွင်ရှေ့ဘက်မုတ်တစ်ခုတည်းကိုသာအသုံးပြုခွင့်ပေးမယ်လို့မန္လေးတိုင်းရွေးကောက်ပွဲကော်မရှင်ဖွဲ့ကဥက္ကဋ္ဌဦးအောင်ထွတ်ကပြောပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်တွေမီဒီယာဓမ္မတွေပါဝင်မဲပေးမဲ့လူတွေအနေနဲ့အဲ့ဒီရှေ့ဘက်မုတ်တစ်ခုတည်းကပဲဝင်ထွက်ခွင့်ရမယ်လို့သူကပြောပါတယ်။မန္လေးနန်းတွင်ကိုဝင်ထွက်နိုင်တဲ့တကားပေါက်၄ပေါက်ရှိပြီးပုံမှန်ချိန်တွေမှာတော့အရှိအနောက်မြောက်ဘက်မုတ်ဝင်ပေါက်တို့ကနေအဲ့ဒါတွေကိုဝင်ထွက်ခွင့်ပြုထားတာပါ။ရွေးကောက်ပွဲနေ့တွေမှာတော့နန်းတွင်းမှာရှိတဲ့တပ်မဲယုံတွေစီလာရောက်သူတွေကို19လမ်း66လမ်းတော့နန်းတွင်းအရှိတ်မုတ်ဝင်ပေါက်ကတော့ဝင်ခွင့်ပြုမှာဖြစ်ပါတယ်။မန္လေးနန်းတွင်းမှာတပ်မဲယုံ18ယုံရှိကအောင်မြေတာဇံမြို့နယ်မှာတပ်မတော်ရာမဲဆန္ဒရှင်နဲ့အိမ်တော်စုဦးရေ9000ကျော်ရှိကြောင်းမန္လေးခရိုင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။
မန္တလေးတိုင်းဒေသကြီးမှာ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲပစ်ပိုင်ခွင့်ရှိသူဦးရေ44,190,000ကျော်ရှိတယ်လို့နောက်ဆုံးထုတ်ပြန်ချက်အရသိရပါတယ်။အခုလိုထုတ်ပြန်တာဟာတတိယအကြိမ်ဖြစ်ပါတယ်။ဒါဟာနောက်ဆုံးအကြိမ်မဲစင်းရင်ဖြစ်ပြီးနောက်ထပ်အများကြီးတိုးလာနိုင်စရာမရှိဘူးလို့ရွေးကောက်ပွဲကော်မရှင်အရာရှိဦးကျော်ကျော်စိုးကပြောပါတယ်။မန္တလေးတိုင်းတစ်ခုလုံးမှာပထမအကြိမ်ထုတ်ပြန်ခဲ့စဉ်က43,000,000ကျော်ဒုတိယအကြိမ်ထုတ်ပြန်ခဲ့စဉ်က43,000,000ကျော်ဖြစ်ပါတယ်။တနင်္ဂနွေလုံးမှာရှိတဲ့ရွေးကောက်ပွဲမဲဆွယ်မှုတွေနဲ့မဲဆွယ်ကြော်ညာဆိုင်ပုတ်တွေအလန်းနဲ့စတေကာတွေကိုတတ်မှတ်ရကျော်လို့မှမဖြုတ်သိမ်းဘဲတိုင်ကြားမှုတွေရှိလာရင်အရေးယူမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒီည12နာရီမကျော်ခင်အကုန်ရနာဖြုတ်သိမ်းရမှာဖြစ်ပြီးတော့ကားဆိုင်ကယ်တွေနဲ့စိုက်ကစတဲ့အနှေးရင်တွေမှာပါကတ်ထားတဲ့စတေကာနဲ့အလံတွေပါဖြုတ်သိမ်းရမှာပါမလိုက်နာလို့တိုင်ကြားမှုရှိလာရင်တော့ရွေးကောက်ခံတက်ဆိုင်ရာကိုယ်စားလှယ်လောင်းအနေနဲ့အပယ်ခံရမယ်အပြင်တက်ဆင်ထားသူပါရည်ယူခံရမယ်လို့ဦးဆိုင်ကျော်သူကပြောပါတယ်တိုင်ကြားခံရသူကိုစစ်ဆေးလို့ပါတီတစ်ခုရဲ့ခိုင်းစဉ်မှုကြောင့်ကတ်ထားတာထင်ရှားရင်တော့ထောင်ဒဏ်တစ်နှစ်နဲ့ငွေဒဏ်တစ်သိန်းပေးဆောင်ရမယ်အပြင်ရွေးကောက်ခံကိုယ်စားလှယ်ကိုလည်းအပယ်ခံရမှာဖြစ်တယ်လို့ရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားပါတယ်လင်းလေတိုင်ကြားရင်တော့တိုင်ကြားသူကိုထောင်ဒဏ်3နှစ်ထိရမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ
်ဒီစီစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio စီစဉ်ပြပချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါလှိုင်းလက်မီတာ190နဲ့လှိုင်းဒိုမီတာ25 32 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုနားဆင်နေကြတဲ့တောက်ကြနေညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ခုညနေပိုင်းစီစဉ်ဆုံးသက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်အီဂျစ်နိုင်ငံဆိုင်ရန်ကျွန်းဆွယ်ကအပန်းဖြေမြို့မှာတောင်တင်နေတဲ့ဗြိတိန်နိုင်ငံသားထောင်နဲ့ချီကိုပြန်လည်ခေါ်ယူဖို့စီစဉ်ထားတဲ့အစီအစဉ်ကိုဒီကနေ့မှဆိုင်းငံ့ထားပါတယ်စစ်သေးကြွတွေကြီးစိုးနေတဲ့ဒေသမှာဗြိတိန်လေရင်ဖြတ်တန်းပြန်တန်းခွင့်ကိုအီဂျစ်ကဆိုင်းငံ့အပီဒီအစီအစဉ်ကိုရပ်ဆိုင်းထားတာပါဗြိတိန်လေကြောင်းလိုင်းတစ်ခုဖြစ်တဲ့ EasyJet ကအခုလိုပြန်တန်းခွင့်ဆိုင်းငံ့လိုက်တာဟာနောက်ထပ်တိုးချဲ့ပြန်တန်းပြေးဆွဲနေတဲ့လေကြောင်းခီးစဉ်ဆယ်ကူတွေကနှစ်ခုကိုသာဆိုင်းငံ့ထားတာဖြစ်ပြီးသူတို့အနေနဲ့ Sharm El Sheikh လေစိတ်ကိုပြန်တန်းနိုင်ပြီးဒီကနေ့မှအဲ့ဒီကနေပြန်လည်ထွက်ခွာနိုင်လိမ့်မယ်လို့ပြောရတယ်လွန်ခဲ့တဲ့ပတ်တွင်ရုရှားလေကြောင်းလိုင်းကလေယာဉ်တစ်စီးဘုံခွဲတိုက်ခိုက်ခံခဲ့ရနိုင်တာကြောင့်ပြက်ကျခဲ့ပြီးတဲ့နောက်လူပေါင်း224ယောက်နဲ့လေယာဉ်အမှုတန်းတွေတိုက်ဆုံးခဲ့ပါတယ်။အဲဒီနောက်ပိုင်းဆိုင်းလိုင်းကျွန်းဆွယ်ကနေကောအဲဒီဒေသကိုသွားမဲ့လေယာဉ်တွေအလုံးကိုဗြိတိန်အာဏာပိုင်တွေကဗုဒ္ဓဟူးနေ့တွင်ကရပ်ဆိုင်းခဲ့ပါတယ်။နောက်လာမှာကျင်းပမဲ့ဟေတီသမ္မတရွေးကောက်ပွဲမှာငပြောသည့်စိုက်ပျိုးရေးလုပ်ငန်းရှင်တဦးနဲ့ဟေတီအစိုးရဆက်လုပ်ရေးအေဂျင်စီအကြီးအကဲဟောင်းတို့ရှင်ပြန်ကြမှာဖြစ်ပါတယ်။အော်တိုဘာလာကဂျိုတင်မဲရလက်တွေအရအသက်38နှစ်အရွယ်လုပ်ငန်းရှင်ဟာ 32.8 ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးအသက်53နှစ်အရွယ်ဆောက်လုပ်ရေးအေဂျင်စီအကြီးအကဲဟောင်းကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေတယ်လို့ရွေးကောက်ပွဲကောင်စီကကြေညာထားပါတယ်။မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျရင်ကျင်းပမယ့်ရွေးကောက်ပွဲဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးပြီးမြန်မာပြည်သူတွေကိုအားပေးထောက်ခံမှာကြောင့်မြန်မာနိုင်ငံအခြေစိုက်တန်ရုံးတွေနဲ့ကုလသမဂ္ဂတို့ကဒီကနေ့မှပူးရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီရွေးကောက်ပွဲဖြစ်စဉ်တွေကိုအနီးကပ်လေ့လာနေသူနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာပွင့်လင်းမြင်သာစွာနဲ့ပြည်သူအားလုံးရဲ့ဆန္ဒနဲ့အညီကျင်းပနိုင်ပြီးရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအလွန်ကာလတွေမှာလည်းတည်ကြည်ငြိမ်ငြိမ်နဲ့ရှိကြဖို့အားလုံးဒန်းတူညီမျှဆက်ဆံကြဖို့တိုက်တွန်းထားပါတယ်။ဒီကြေညာချက်ကိုဩစတြေးလျ၊ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျပန်၊နယူးဇီလန်၊နယ်သာလန်၊နော်ဝေး၊ကိုရီးယားသမ္မတနိုင်ငံတို့အပြင်ဗြိတိန်၊အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးနောက်ကုလသမဂ္ဂတို့ပူးတဲ့ပြီးထုတ်ပြန်ထားတာဖြစ်ပါရခင်ဗျာ
။တောက်ကြနဲ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOE ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.